to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တာရဲ့2020ပြည့်နှစ် January လ25ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line โดမီတာ1925 32လိုင်းလက်မီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညကြပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုတော့မဆုမွန်နဲ့ကျမအနင်္ဂလာတို့တင်ပြမှာပါ။လူ40ကျော်သေဆုံးပြီးတော့1300ကျော်ကူးစက်ခံရတဲ့တရုတ်နိုင်ငံကနေစတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှလိမ့်မယ်လို့တရုတ်သမ္မတရှီချင်းပင်ကဒီကနေ့ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သာမကစီးပွားရေးမှာပါထိခိုက်မှာကိုစိုးရိမ်နေကြပါတယ်။တခါကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်ကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဟူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးကြားပြေးဆွဲနေတဲ့ China Eastern Airlines လေယာဉ်ပြန်သမှုတွေကိုရပ်ဆိုင်းထားလိုက်ပါပြီ။ဒီလိုသတင်းတွေကြားမှာပါမခွာညို့
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်တွေ့သူ6ယောက်မြောက်နိုင်ငံသားတအုပ်ကိုထပ်ပြီးတော့တွေ့ရတဲ့အတွက်နယ်စပ်ဒေသတွေမှာကျန်းမာရေးစစ်ဆေးမှုတွေစတင်ဆောင်ရွက်နေပြီဆိုတာနဲ့အတူရန်ကုန်မြို့ကတရုတ်နှစ်သစ်ကူပွဲတော်ကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ကရောဗာရီများပြောခဲ့ပါသလဲ
ရန်ကုန်မြို့တော်ရဲ့မတူညီမှုတွေလူမျိုးပေါင်းစုံဘာသာပေါင်းစုံချစ်ခင်ရင်းနှီးစွာနေထိုင်နေကြတယ်ကျွန်တော်တို့မြို့တော်ကြီးရဲ့အစဉ်အလာကိုထိမ့်သိမ့်ခြင်းဖြင့်တရုတ်ရိုးရာ
ဒီလိုသတင်းလွှာလေးနဲ့အတူစနေညတိုင်းနားဆင်နေကြတို့အတန်အစီအစဉ်နဲ့ဒုတိယပိုင်းမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်တွေကိုနားဆင်ကြရမှာပါရှင်အခုရင်တော့စုံတော့စနေနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မဆုမွန်တို့ကပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှလိမ့်မယ်လို့တရုတ်သမ္မတရှီချင်းပင်ကဒီကနေ့ပဲပြောကြားခဲ့ပါတယ်။ဒါဟာရောဂါပိုးစတင်ပြန့်ပွားခဲ့တဲ့အချိန်ကစပြီးတော့ပြည်သူလူထုကိုဒုတိယအကြိမ်မြောက်ပြောဆိုရလဲဖြစ်ပါတယ်။တည်တည်ငြိမ်နဲ့တညင်တညွတ်တဲ့အတူတကွပူးပေါင်းလုပ်ကြမယ်။သိပ်ပံနှိကြကာကွယ်ကူးသမှုတွေလုပ်မယ်။တိကျတဲ့မူဝါဒတွေချမှတ်မယ်ဆိုရင်တော့ဒီတိုက်ပွဲမအောင်မြင်နိုင်စရာမရှိဘူးလို့ Police Bureau Committee စီဝေးပွဲမှာပြောဆိုခဲ့တဲ့အကြောင်းနိုင်ငံပိုင်စင်ဟွာသတင်းဌာနကကြေညာသွားတာပါ။ဒါဇင်နဲ့ချီလူသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မမှုကိုထိန်းချုပ်တဲ့အနေနဲ့မြို့တော်ဘေကျင်းအဝင်အထွက်ကားတွေကိုတော့မနက်ဖြန်သတင်းကနေကစပြီးတော့ပိတ်မယ်လို့နိုင်ငံပိုင်ပြည်သူနေစဉ်သတင်းကဒီကနေ့ပဲကြေညာပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံကဆရာဝန်တူအပါအဝင်သေဆုံးသူ40ကျော်ရှိနေပြီးတော့နိုင်ငံတော်ပြည်နယ်29ခုမှာကူးစက်ခံရသူက1300ကျော်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါရယ်ယောဂကူးစက်ခံရသူတွေထဲမှာကျန်းမာရေးဝန်ထမ်း15ဦးပါဝင်ပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့ဝူဟန်မြို့ကိုတရုတ်ကျန်းမာရေးဝန်ထမ်းရာနဲ့ချီကိုဆေးလို့ထားပါရယ်ယောဂကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့ဝူဟန်အပါအဝင်မြို့ကြီး16မြို့ကိုတော့တရုတ်အစိုးရကအသွားအလာပိတ်သိမ်းကန့်သတ်ထားတာပါ။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူနာ5ဦးရှိနေပြီးယောဂကူးစက်ခံရသူတွေအဖြစ်တန်လျာရှိသူကတော့62ဦးရှိပါတယ်။ဟောင်ကောင်သရုပ်နှစ်တကူပွဲတော်ကိုဖျက်သိမ်းလိုက်ပြီးတော့စာသင်ကျောင်းတွေကိုပါပိတ်ထားတဲ့အပြင်ကျန်းမာရေးအရေးပေါ်အခြေအနေကိုလည်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကတော့ထိုင်းနိုင်ငံမှာ6ဦး၊ဩစတြေးလျမှာ4ဦးပါ။ဒီယောဂဟာကမ္ဘာနိုင်ငံတော်များကိုပါပြန့်နှံ့နေပြီးတော့အမေရိကန်ပြည်ထောင်စုပြင်သစ်ဂျပန်တောင်ကိုရီးယားမလေးရှားစင်ကာပူတိုင်ဝမ်နီပေါနဲ့ဗီယက်နမ်နိုင်ငံတွေမှာလည်းကူးစက်ရောက်ရှိနေတာဖြစ်ပါတယ်
။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သာမကစီးပွားရေးမှာပါထိခိုက်မှာစိုးရိမ်နေကြပါတယ်။သေဆုံးသူ40ကျော်နေတဲ့အပြင်တရုတ်နိုင်ငံမှာသာမကဒေသရင်းနဲ့နိုင်ငံတကာမှာပါကူးစက်မှုတွေကြောင့်2003ခုနှစ်တုန်းကကြုံခဲ့ရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါ SARS လို့အဖြစ်မျိုးကြုံရမှာကိုလည်းစိုးရိမ်နေကြတာပါ။ SARS ရောဂါကြုံခဲ့တဲ့အချိန်တုန်းကကမ္ဘာစီးပွားရေးဟာဒေါ်လာဘီလီယံ40လောက်ထိဆုံးရှုံးခဲ့ပါတယ်။လန်ဒန်အခြေစိုက်တုသေသနလုပ်ငန်း IHS မာကစ်ကအာရှပစိဖိတ်ရေယာစီးပွားရေးပညာရှင်ရက်ဂျစ်ဘီဆဝတ်ကတော့ဒေတာရင်းစီးပွားရေးအပေါ်မှာရိုက်ခတ်မှုတွေကြီးမားနိုင်ကြောင်းသတိပေးခဲ့ပါတယ်။ virus ပိုးပြန့်နှံ့မှုကြောင့်ခီးသွွားလုပ်ငန်းတွေအပေါ်မှာအဓိကရိုက်ခတ်နိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းထားပါတယ်။အထူးသဖြင့်ကတော့တရုတ်ရိုးရာနှစ်သက်ကူကာလမှာတရုတ်လူမျိုးတွေဟာတန်းနဲ့ချီပြီးတော့ခီးသွွားလာလေးရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းမှာတရုတ်နိုင်ငံသားခီးသွွားတွေအလဲအပတ်ထွက်လေးရှိကြတဲ့အိမ်နီးချင်းနိုင်ငံတွေဟာလည်းခီးသွွားလုပ်ငန်းကိုအားထားလာနေကြတဲ့အတွက်ထိခိုက်မှုအများဆုံးဖြစ်မယ်လို့တွက်နေကြတာပါ။2003ခုနှစ်တုန်းက SARS ရောဂါကြောင့်တရုတ်နိုင်ငံနဲ့အတူမလေးရှားစင်ကာပူဘီယက်နမ်နိုင်ငံတွေမှာလည်းစီးပွားရေးထိခိုက်မှုတွေကြုံခဲ့ရပေမဲ့လို့ဒီကြိမ်မှာတော့တရုတ်ခီးသွွားတွေကိုအားထားနေတဲ့ဒေသတွင်းနိုင်ငံတွေပို့ပြီးတော့မှအထည်နာနိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းနေကြပါတယ်ရှင်
တရုတ်နိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသစ်ကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးမြို့ကြားပြည်ဆွဲနေတဲ့ China Eastern Airlines လေကြောင်းလိုင်းလေယာဉ်ပြန့်နှံ့မှုတွေကိုရန်နာထားလိုက်ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရက်စွဲနဲ့တရုတ်ဝင်ကြေညာပါတယ်။ဝူဟန်မြို့ကိုဝင်ထွက်ပြန့်သားနေတဲ့လေကြောင်းလိုင်းအားလုံးကိုရပ်ဆိုင်လိုက်တာပါ။လက်ရှိဖြစ်ပေါ်နေတဲ့ဗိုင်းရပ်စ်ရောဂါပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆရတဲ့အချိန်ထိလေယာဉ်ပြန့်သားမှုတွေကိုအကန့်အသတ်မရှိဆိုင်ငံ့ထားမယ်လို့လည်းလေကြောင်းလိုင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကူးစက်ရောဂါကြောင့်အခုအချိန်ထိသေဆုံးသူအနည်းဆုံး40ထက်မနည်းရှိသွားပါပြီ။အခုလိုလူသေဆုံးတဲ့အထိပြင်းထန်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်တရုတ်နိုင်ငံအတွင်းမှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်အစိုးရနဲ့ဒေသခံအာဏာပိုင်တွေဂျမားရေးဌာနတာဝန်ရှိသူတို့ရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့ဘေကျင်းမြို့မှာရှိတဲ့မြန်မာတန်ရုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံသားတွေထက်ကအခက်အခဲရှိသူတွေဘေကျင်းမြို့မှာရှိတဲ့မြန်မာတန်ရုံစီအကူအညီတောင်းခံနိုင်ကြောင်းလည်းဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့တကွကြေညာချက်ထုတ်ပြန်ထားပါတယ်။ဝူဟန်မြို့လေယာဉ်နဲ့မြေထားပြေးဆွဲမှုတွေအားလုံးကိုရပ်ဆိုင်ထားတဲ့အပြင်အများပြည်သူသုံးဘတ်စ်ကဖယ်ရီနဲ့အဝေးပြေးကားလိုင်းတွေကိုအားလုံးကိုပါအာဏာပိုင်တွေကပိတ်ပင်ထားပြီးမြို့ခံတွေကိုလည်းခီးတွာလာခွင့်ပိတ်ပင်ထားပါတယ်။ဒီထောအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုတိချခွဲပြီးတော့ကုသနိုင်ဖို့ကတင်တထောင်ဆက်တဲ့စီရင်ထုတ်ကိုလည်းဝူဟန်မြို့မှာအာဏာပိုင်တွေကဆဲရအတွင်းအပြီးဆောက်လုပ်နေပါတယ်။
တရုတ်ရိုးရကျွတ်နှစ်တစ်ကိုကူးပြောင်းတဲ့အချိန်မှာပဲတရုတ်နိုင်ငံနဲ့နိုင်ငံတော်တော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နှစ်တစ်ကူးပွဲတော်အခမ်းအနားတွေကိုခံခံနာနာမကျင်းပနိုင်ပဲဖြစ်နေပါတယ်။တရုတ်ပြည်မကြီးမှာတော့ဘယ်ဂျင်းရှန်ဟိုင်းတို့လိုမြို့ကြီးတွေပါဝင်နေရာတော်တော်များများကတရုတ်နှစ်တစ်ကူးပွဲတော်အခမ်းအနားတွေဖျက်သိမ်းထားရသလိုမနစ်တုန်းကဒီနှစ်တစ်ကူးပွဲတော်ကလည်းအစိုးရစန့်ကျင်တဲ့ဆန္ဒပြပွဲတွေကြုံခဲ့ရတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလည်းအစီအစဉ်တွေကိုလျှော့ချထားရပါတယ်။ဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့ဟူဘန်မြို့နယ်ဝူဟန်မြို့မှာတော့အသွားအလာတွေတားမြစ်ထားပြီးတော့ဘယ်ဂျင်းမြို့တော်ကခီးသွွားတွေအသွားအလာများတဲ့နေရာတွေကိုပိတ်ထားသလိုရှန်ဟိုင်းမြို့မှာလည်းနှစ်တစ်ကူးကာလမှာရုပ်ရှင်ရုံတွေအားလုံးကိုပါပိတ်ထားမှာဖြစ်ကြောင်းကြေညာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်နှစ်တစ်ကူးပွဲတွေတွေခဏခဏနာမကျင်းပါနိုင်ပေမဲ့လို့ရိုးရာမပြတ်ဖျားချောင်းသွားတဲ့သူတွေလည်းရှိပါတယ်။ကူးစက်ခံရတဲ့သူ၃ယောက်ရှိတယ်လို့ကြေညာထားတဲ့ထိုင်ဝမ်မှာတော့ဖျားချောင်းသွားတဲ့သူတွေကနှာခေါင်းစည်းတွေကိုအုပ်ပြီးသွားနေကြပါတယ်။တရုတ်နိုင်ငံရဲ့အိမ်နီးချင်းမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတယ်ဆိုတဲ့သတင်းတွေတရားဝင်မကြားရသေးသလိုရန်ကုန်မြို့ကတရုတ်နှစ်တစ်ကူးပွဲတော်ကိုလည်းရိုးရာအစင်လာမပြတ်ကျင်းပခဲ့ပါတယ်။ဒီကနေ့မှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုရိုင်းတရုတ်နှစ်တစ်ကူးပွဲတော်ခန်းနာကိုတက်ရောက်ခဲ့တာပါ။မြန်မာနိုင်ငံကကျန်းမာရေးတာဝန်ရှိသူတွေကတော့ကြိုတင်ကာကွယ်ရေးအစီအမံတွေချမှတ်ထားတယ်လို့ပြောဆိုထားသလိုတစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့သတိထားနေထိုင်ကြဖို့နဲ့သက်ဆိုင်ရာအာဏာပိုင်တွေရဲ့ထုတ်ပြန်ချက်တွေကိုလိုက်နာဖို့ကိုလည်းဘေကျင်းမြို့တော်ကတရုတ်တန်ရုံကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမြန်မာပိုင်းရဲ့စနေနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ကအချက်လွှတ်တော်မှာဒီကနေ့စနေနေ့ကစပြီးတော့အင်္ဂါနေ့ထိ၃ရက်ကြာခုခံခြေပါတော်မှာပါသမ္မတရဲ့ကိုယ်ပိုင်ရှင်နေ Jake Sekulow ကတော့ဒီမိုကရက်တရဲ့စွဲဆိုချက်တွေကိုသူ့ဘက်ကခိုင်မာတဲ့အချက်လက်တွေနဲ့ပြန်ပြီးတော့ခုခံခြေပါသွားမယ်လို့ပြောပါတယ်ဒီကနေ့ကြားနာပွဲမှာအင်ဂျီရောဘက်ကမမှန်ကန်ကန်ဖြေရှင်းမဲ့အချက်တွေကိုကြားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Florida ပြည်နယ် Republican အမ Rich Scott ကပြောပါတယ်သမ္မတရာထူးကိုတလွဲ့အုံချမှုလွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုနောက်ဆက်မှုနဲ့သမ္မတထရမ့်ကိုအောက်လွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလမှာတရားစွဲဆိုထားတာပါဒီနှစ်အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအထူးပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိတဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်အကျင့်ပြချစာမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့ယူကရိန်းနိုင်ငံကိုသမ္မတထရမ့်ကဖိအားပေးခဲ့တယ်ဆိုပြီးဒီမိုကရက်တို့ကဆွဆွဲထားတာပါယူကရိန်းကိုပေးမဲ့စီအကူအညီတွေကိုဆိုင်းငံ့ထားခဲ့တဲ့သမ္မတထရမ့်ကယူကရိန်းစွန့်ရင်ကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့ဟန်တာဘိုင်ဒန်ကိုစုံစမ်းစစ်ဆေးကြောင်းတရားဝင်ကြေညာချက်ထုတ်ပြန်ပေးဖို့ယူကရိန်းသမ္မတကိုဖိအားပေးခဲ့တဲ့ဆိုတဲ့ဆွဆွဲမှုနဲ့လည်းရင်ဆိုင်နေရတာပါအထက်လွတ်တော်မှာမနေ့တောက်ကြနေကစပြီးတော့အပြစ်သက်မနေ့တောက်ကြနေကအပြစ်သက်တင်ပြခဲ့တဲ့ဒီမိုကရက်အမတ်တွေကတော့သမ္မတထရမ့်ကိုယာတုကမဖယ်ရှားဘူးဆိုရင်သမ္မတယာတုကိုအခုလိုဆက်ပြီးတော့တလွဲ့အုံချနိုင်အောင်မယ်လို့ခြောက်လှဲခဲ့ကြပါတယ်
အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြတဲ့သူတွေစခန်းချထားတဲ့ယာယီတဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကဒီကနေ့အစောပိုင်းမှာပဲမိရှို့ဖျက်ဆီးလိုက်ပါတယ်။ဆန္ဒပြတဲ့သူတွေလာနေချီပြီးတော့နေရာယူထားတဲ့ဘက်ဒက်မြို့တော်ကအချက်ချနေရာတွေကိုပြန်လည်ဖွင့်လှစ်ပေးလိုက်တာပါ။ ဩစာကြီးမာတဲ့ရှီယက်ဘာသာရေးခေါင်းဆောင်မွန်တာနာအန်ဆာသားကိုထောက်ခံမှုဆက်မပေးနိုင်ကြောင်းကြေညာခဲ့ရကနေသူ့ကိုထောက်ခံတဲ့သူတွေကတပိတ်စခန်းတွေကနေထွက်ခွာသွားခဲ့ပြီးတဲ့နောက်မှာပဲအာနာပိုင်တွေကတပိတ်စခန်းတွေကိုရှင်းလင်းခဲ့တာပါဘက်ကလက်မြို့တော်ကခီလာနီရင်ပြင်မှာဆန္ဒပြတဲ့သူတွေကိုရှင်းလင်းရမှာမျက်ရည်ကိုဘုံနေတုံးခဲ့တဲ့အတွက်လူ၈ယောက်ထက်မနည်းဒဏ်ရာရခဲ့ကြောင်းလည်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှီယက်ဘာသာရေးခေါင်းဆောင်အန်ဆာသားရဲ့နောက်လိုက်တွေနဲ့သူ့ရဲ့ပြည်သူစစ်အဖွဲ့ဝင်တွေရှိနေတဲ့အတွက်အာနာပိုင်တွေကအစောပိုင်းတုန်းကရှင်းလင်းတာတွေမလုပ်ခဲ့တာလို့လည်းဆန္ဒပြသူတွေကပြောပါတယ်။လေးလာတာကြာမြင့်တဲ့ဆန္ဒပြပွဲတွေအတွင်းမှာတော့အစိုးရရဲ့အကျင့်ပြတ်ချစားမှုအလုံးလက်မဲ့ပြဿနာနဲ့အီရတ်နိုင်ငံရေးမှာအိန္ဒိယအီရတ်နိုင်ငံကဩဇာလွှမ်းမိုးနေတာတွေကိုစန့်ကျင်ဆန္ဒပြခဲ့တာပါ။ဆန္ဒပြပွဲတွေကိုလုံခြုံရေးအာနာပိုင်တွေကနှိမ်နင်းခဲ့ရမှာတော့လူ900လောက်သေဆုံးခဲ့ရပါတယ်။မနေ့ကတော့ဘာသာရေးခေါင်းဆောင်အယ်ဆာဒါကတီဗီရင်းမြစ်မှာဆန္ဒပြနေတဲ့သူတွေပေါ်မှာသဘောမကျကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။သူ့ကိုထောက်ခံသူထောင်ထဲချပြီးအမေရိကန်စန့်ကျင်ရေးဆန္ဒပြပွဲတွေကျင်းပခဲ့ပြီးတော့နိုင်ပိုင်းအကြာမှာပဲ Twitter ကနေမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်
။စစ်ပွဲအဆင့်ဆီးရီးယားနိုင်ငံထဲမှာတိုက်ခိုက်နေကြတဲ့ Jihad Islamic စစ်သွေးကြော်တွေအတွက်ဒါဇင်နဲ့ချီတဲ့လူငယ်တွေကိုစီးအောင်ဖို့ကြိုးပမ်းမှုဆွဲချက်ပြင်းပြင်းထန်စကားပြော Islamic တွေကိုဦးဆောင်ခဲ့တဲ့ဆွဲချက်နဲ့ပြင်းထန်လူမျိုးတယောက်ကိုအထူးတရားရုံးတစ်ခုကထောင်ဒဏ်22နှစ်ချမှတ်လိုက်ပါတယ်။ဆီးရီးယားနိုင်ငံကို2014ခုနှစ်မှာထွက်သွားခဲ့တဲ့အသက်35နှစ်အရွယ်မူရတ်ဖာရက်စ်ကိုသူရီကီနိုင်ငံမှာဖမ်းဆီးမိပြီးတော့ပြင်းထန်အာဏာပိုင်တွေစီကိုလွှဲပြောင်းပေးခဲ့တာပါ။သူ့လုပ်ရတွေအတွက်လုံးဝနောင်တရပုံမရှိတဲ့မူရတ်ခါဆီးရီးယားမှာတိုက်ဖို့ဂျီဟတ်လူသေးစုဆောင်းတဲ့နေရာမှာအရေးပါတဲ့လူတယောက်ဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဖာရက်ကတော့သူ့ရဲ့ဝါဒဖြန့်ချီရေးဗီဒီယိုနဲ့ဂျီဟတ်အစုံရောက်တွေအတွက်လူသေးစုဆောင်းတဲ့နေရာမှာတော်ဝိုက်တိုင်းနည်းနဲ့အကူအညီပေးခဲ့တဲ့အကြောင်းနဲ့ဆီးရီးယားနိုင်ငံတဲ့အလွယ်တကူပြင်ခွင့်ရဖို့လူအတော်များများကိုပါပံ့ပိုးပေးခဲ့တာကိုပါပုံခံထွက်ဆိုခဲ့တာဖြစ်ပါတယ်
တူရကီနိုင်ငံအခြေပိုင်းမှာတော့ပြင်းထန်တဲ့ငလျင်လှုပ်ခတ်ရာကနေတေဆုံးသူအရေအတွက်ကဒီကနေ့ဆိုရင်နောက်ဆုံး21ယောက်ထိတိုးလာနေပါတယ်။ဒဏ်ရာရသူက1000ကျော်နေပြီလို့လည်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲလာဇစ်နဲ့ကလျက်ရှိနေတဲ့မလာယာဒေသတွေမှာတော့အဆောက်အဦအပျက်စီးတွေအောက်မှာပိတ်မိနေတဲ့သူ30လောက်ကိုကယ်ဆယ်နိုင်မှုအရေးပေါ်ဝန်ထမ်းတွေစူးစမ်းနေကြတယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်။တေဆုံးသူအရေအတွက်ကလည်းတိုးလာနိုင်ကြောင်းလည်းပြောဆိုခဲ့တာပါ။ငလျင်တန်တင်းတဲ့ဒေသမှာတော့ညဘက်မှာရေခဲမှန်အောက်ရောက်တဲ့အထိအေးလွန်းတဲ့အတွက်အရေးပေါ်ဝန်ထမ်းတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကယာယီတဲတွေအိတ်ယာတွေစောင့်နေဝေပေးနေရတယ်လို့လည်းဆိုပါတယ်။ငလျင်ကြောင့်ဒုက္ခရောက်နေတဲ့သူတွေယာယီခိုလုံနိုင်မှုဗလီတွေစာတင်ကြောင်းတွေအားကစားရုံတွေနဲ့ကြောင်းဆောင်သူတွေကိုလည်းအသုံးပြုနေရပါတယ်ရှင
်။စနေနေ့ညဆက်ထိုက်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မဆုမွန်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထပ်တန်တရားရှိသူတယောက်ထပ်တွေ့တယ်ဆိုတဲ့အကြောင်းပြောပြပေးပါမယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ5ဦးရှိတယ်လို့တရားဝင်ကြေညာထားခဲ့ပြီးတဲ့နောက်အခုနောက်ထပ်ကိုရိုနာဗိုင်းရပ်စ်တန်တရားရှိသူနိုင်ငံသားတယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမှာတွေ့ခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်ဂိတ်တွေမှာလည်းကိုရိုနာဗိုင်းရပ်စ်ရှိမရှိစပြီးတော့စစ်ဆေးနေပြီဖြစ်တဲ့အကြောင်းကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကိုရိုနာရောဂါပိုးကူးစက်ခံရသူ5ဦးရှိနေကြောင်းတရားဝင်ထုတ်ပြန်ထားတဲ့ထိုင်းနိုင်ငံမှာဇန်နဝါရီလ25ရက်နေ့ကနေစပြီးထိုင်းမြန်မာနယ်စပ်ရနောင်းခရိုင်စစ်ဆေးရေးဂိတ်တွေမှာကိုရိုနာဗိုင်းရပ်စ်ထိ ंछ ုပ်ကာကွယ်ရေးတွေကိုစတင်လုပ်ဆောင်လာတာပါ။ထိုင်းစစ်ဆေးရေးဂိတ်တွေမှာထိုင်းလဝကဝန်ထမ်းနေတဲ့အတူထိုင်းကျမကြီးအဖွဲ့ကစောင့်ကြည့်စစ်ဆေးနေတာပါ။ထိုင်းကျမကြီးဒုဝန်ကြီးနိုင်စာထစ်ပထူဒေချာကတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါဗျ။အဲ့
ကတော့ဟုတ်ပါကွာ ခိုင်ခဲ့ပါ။အဲ့ဒီဆက်ကြောင်းလည်းနားပဲပြည်လုံးဝပါ။ပြန်ตรวจว่าပြန်ตรวจကြည့်ကြပါအကန့်ကပင်နဲ့ပင်ကိုရိုနာဗိုင်းရပ်စ်ပိုင်းတဲ့
ထိုင်းကျမကြီးဝန်ကြီးဌာနအနေနဲ့တန်ရရှိတဲ့သူတွေကိုခေါ်ပြီးအသေးစိတ်စစ်ဆေးမှုတွေလုပ်နေပါတယ်။ကိုပူချိန်မြင့်မားနေတဲ့သူတွေ၊ရှားနာနေတဲ့သူတွေဆိုရင်ယောဂပိုးအခြေအနေတွေကိုပါအသေးစိတ်စစ်ဆေးနေတာပါ။ဗိုင်းရပ်စ်ယောဂပိုးတွေရှိတဲ့ဆိုရင်အရေးပေါ်ယောဂတိုက်ဖြတ်ရေးဆေးရုံကိုပို့ပြီးကုသမှုတွေကိုကြက်ကြက်မက်မက်လှုပ်ဆောင်နေတာပါဆိုပြီးပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းနယ်စပ်မြို့တွေမှာတော့တရုတ်နိုင်ငံကလာတဲ့ကမ္ဘာနဲ့ခီးသွွားတွေကိုကျန်းမာရေးစစ်ဆေးမှုတွေကိုလှုပ်လာပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ရနောင်းခရိုင်အမှတ်6ဒေသရဲမှူးဖိုင်ရက်ကိုယ်တိုင်ဦးဆောင်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေပါတယ်။တရုတ်နှစ်တစ်ကူကာလမှာတရုတ်ခီးသွွားအများအပြားဟာထိုင်းနိုင်ငံကိုလာရောက်လည်ပတ်နေကြပါတယ်။အထူးသဖြင့်ယောဂါပိုးစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့ကနေရောက်လာခဲ့တဲ့ခီးသွွားတွေမှာကိုရိုနာယောဂါပိုးကူးစက်လာခဲ့ရကနေထိုင်းနိုင်ငံမှာလည်းယောဂါပိုးကူးစက်ခံရသူ5ဦးထိရှိလာတာပါ။ဇန်နဝါရီလ25ရက်နေ့နောက်ဆုံးသတင်းတွေအရထိုင်းတောင်ပိုင်း ဝါဟင်မြို့ဘက်မှာကိုရိုနာဗိုင်းရပ်စ်ပိုးတန်လျာရှိသူနိုင်ငံသားနောက်တူကိုတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုမျိုးထိုင်းတောင်ပိုင်းကနယ်စပ်တွေမှာကျန်းမာရေးစစ်ဆေးမှုတွေလှုပ်လာတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရမှုအများဆုံး၅နိုင်ငံထဲမှာပါဝင်ပါတယ်ရှင်။
အင်းဒီချေထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်တန်တရာရှိသူထပ်ပြီးတော့တွေ့တယ်ဆိုတဲ့အကြောင်းမအေးအေးမှပြောပြခဲ့တာပါရှင်။အခုရန်ကုန်ကတရုတ်နှစ်တစ်ကူပွဲတော်အကြောင်းကိုအလှည့်ပေးချင်ပါတယ်။လူမျိုးပေါင်းစုံဘာသာပေါင်းစုံငြိမ်းချမ်းစွာရှင်တွဲနေထိုင်ကြရင်းရန်ကုန်မြို့တော်ကြီးဖွံ့ဖြိုးတိုးတက်ဖို့ကြိုးစားဆောင်ရွက်ကြဖို့အတွက်တရုတ်နှစ်တစ်ကူပွဲတော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်ရန်ကုန်မြို့တော်ကိုကဘာလက်ခီးသွွားတွေကိုဆွဲဆောင်စရာနေရာတစ်ခုဖြစ်လာနိုင်ဖို့ကိုလည်းပြည်သူတွေကပူးပေါင်းပါဝင်ကြပါလို့တိုက်တွန်းသွားပါတယ်။ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကပြောပြမှာပါရှင
်။နှစ်စဉ်ကျင်းပနေတဲ့တရုတ်ရိုးရာနှစ်တစ်ကူပွဲတော်ကိုဒီနှစ်မှလည်းရန်ကုန်မြို့လာတာမြို့နယ်ပြည်တန်းမှာကျင်းပပြုလုပ်ခဲ့ရမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။အခုလိုနှစ်တစ်အခါသမယမှာရန်ကုန်မြို့တော်ကြီးဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့လိုသလိုအခုလိုရိုးရာရည်ကြီးမှုပွဲဒီမှာလည်းအားလုံးအတူတကွပူးပေါင်းပြီးရန်ကုန်မြို့တော်ရဲ့မတူညီမှုတွေလူမျိုးပေါင်းစုံဘာသာပေါင်းစုံချစ်ခင်ရင်းနှီးစွာနေထိုင်နေကြတဲ့ကျွန်တော်တို့မြို့တော်ကြီးရဲ့အစဉ်အလာကိုထိမ့်သိမ့်ခြင်းဖြင့်တရုတ်ရိုးရာနှစ်တကူအခါသမယမှာကျွန်တော်တို့အားလုံးအတူတကွပျော်ပျော်ရွှင်ရွှင်နဲ့ဒါကျွန်တော်တို့ဒီကားတိုက်မြင့်စွာကျွန်တော်တို့ဖြတ်သန်းကြမှာဖြစ်ပါလေ
။ဒီပြင်ရန်ကုန်မြို့တော်ကိုကဘာလက်ခီးသွွားတွေရဲ့ဆွဲဆောင်စရာနေရာတစ်ခုဖြစ်လာနိုင်ဖို့အတွက်ပြည်သူတွေပူးပေါင်းပါဝင်ကြဖို့လေတိုက်တွန်းသွားခဲ့ပါတယ်။နောက်ပြီးရန်ကုန်မြို့လေကတရုတ်တန်းနေရာမှာရှိနေတဲ့ရှေးဟောင်းအဆောက်အဦတွေကိုမပြတ်မစီပဲထိမ့်သိမ့်ကကဘာလက်ခီးသွားတွေအတွက်ဆွဲဆောင်စရာပြည်ယုံတစ်ခုဖြစ်အောင်ဖန်တီးကြဖို့တိုက်တွန်းသွားခဲ့ပါသေးတယ်။ဒီနှစ်2020ခုနှစ်မှာတရုတ်မြန်မာဆက်ဆံရေးဟာနှစ်ပေါင်း80ပြည့်ပြီဖြစ်ပါတယ်။တရုတ်ရိုးရာယူဆရာဒီနှစ်ဟာကျွတ်နှစ်လည်းဖြစ်ပါတယ်။ဒီနှစ်အတွင်းမှာနှစ်နိုင်ငံဆက်ဆံရေးနဲ့စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်တာမှာနှစ်ဦးနှစ်ဖက်ရေရှည်တည်မြဲတဲ့အစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားသူကတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံယာယီတာဝန်ခံမစ်လီရှောင်ရန်မှာ
နှစ်ဦးနှစ်ဖက်ဟာအတူတကွတိုင်ပင်ဆွေးနွေးခြင်းအတူတကွတည်ထောင်ခြင်းအတူတကွမျှဝေခြင်းဆိုတဲ့ဘဝဒနဲ့အတူမြန်မာစီးပွားရေးစီးကြောင်းပူးပေါင်းဆောင်ရွက်မှုစီမံကိန်းကိုဒီနေ့စွာသူငါပြီးခုံဆောင်ပြီးပိတာခံပြည်သူများကိုပုံမအကျိုးဖိထုံးစင်မှာဖြစ်ပါတယ်ခိကာလာတိဒီမြန်မာချစ်ပြီးဒီနေ့စွာပုံမဆောင်ရမှုပြန်နိုင်မူလာဟာဒီထာတော့ပုံမကျေပြောက်ပောက်ပလာမှာပါလိမ့်မယ်လို့ယူကြည်ပါတယ
်စီးပွားတိုးတက်စေတဲ့နှစ်ဖြစ်ယုံကြည်ကြတဲ့ကျွတ်နှစ်တရုတ်နှစ်ကူးပွဲတော်ကိုဇန်နဝါရီလ25ရက်နေ့26ရက်နေ့နှစ်ရက်တိုင်တိုင်လာတာမြို့နယ်တရုတ်တန်းမှာကျင်းပသွားမှာဖြစ်ပါတယ်။ဒီလိုကျင်းပရာမှာတရုတ်ရိုးရာနဂါအကပြိုင်ပွဲတွေနဲ့အတူတရုတ်မုံမျိုးစုံကိုတော့ဆိုင်ကန်းပေါင်း40ကျော်ဖွင့်လှစ်ပြီးရောင်းချပေးဖို့စီစဉ်ထားပါတယ်ရှင်။
ဒီရင်မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ဒီရင်မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ပြည်မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့စနေညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုအတန်ကဏ္ဍကိုထုတ်လွှင့်ပေးတော့မှာပါရှင်။ဒီကဏ္ဍကတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်ဒုအတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါကချင်ပြည်နယ်မှာကြောက်စိမ့်လုပ်ငန်းကိုအမျိုးသားတွေကသာအကြီးအကျယ်ကြီးစိုးထားပါတယ် ဒါပေမဲ့အမျိုးသားလူဝအများစုကမူရစီဝါကြောင့်ကြာဆင်းလာတာနဲ့အမျှအန္တရာယ်ရှိတဲ့အလုပ်တွေကိုအမျိုးသမီးတွေကပုံမူလောက်ကင်မှုတွေများလာပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းနဲ့ဒို့အတန်းတို့ဟာကြောင်စိမ့်တွင်းနေမှာအလုပ်လုပ်ကင်နေတဲ့အမျိုးသမီးတွေနဲ့သွားရောက်စကားပြောခဲ့ပါတယ်။ဒီဆောင်မအပြည့်စုံကို Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှနိုင်စုဝေကျော်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ဆောင်မအတွင်းမှာမြို့သမီးတဦးရဲ့တောင်းဆိုမှုအရာသူမရဲ့မူရင်းအတန်ကိုအသုံးပြုထားခြင်းမရှိပါဘူး။ကချင်ပြည်နယ်ဖားကတ်မြို့နယ်မှာရှိတဲ့ကြီးမားတဲ့အဆုံးပြည်မိသားပုံကြီးတွေပေါ်မှာမျက်နှာသနခါအဖွေသားနဲ့မျက်မြင်တွေထွေးတဲ့ရောက်အမျိုးသားဒါဇင်ပေါင်းများစွာနဲ့ဒီမောင်တန်းအလုပ်လုပ်လျက်ရှိပါတယ်
။ကျမနဲ့ကျမမိသားစုဘွားတွေကိုပြောင်းလဲသွားနိုင်တဲ့ကြောက်တလုံးရှာနေရ။ကြောက်ရရဆိုရင်ကိုပိုင်အိမ်လဲစောင့်နိုင်မယ်။မိသားစုလည်းအဆင်ပြေမယ်။ကျမယောက်ျားကိုလည်းပို့ပြီးထောက်ပံ့နိုင်မယ်
။အသက်38နှစ်အရွယ်ရှိမမမြင့်ထွေးဟာစကိုင်းတိုင်းဒေသကြီးကမ့်ဘလူးမှလာရောက်သူဖြစ်ပြီးဖားကန်အန်နီဝေခါမော်ကျောက်စိမ့်တွင်းကိုရောက်နေရာ10နှစ်ကျော်ပါပြီ
။ဒီမျိုးသားရဲ့ကြားမှာအလုပ်လုပ်ရုံကလွယ်လို့ကျမမှာရွေးချယ်ပြာမရှိဘူး။ကျမလည်းတခြားလူတွေလိုပဲကန့်ဆန်းရတာပေါ့။
မမမြင့်တွေဟာသူတို့မိသားစုတွေဆင်းရဲတွင်မှလွန်မြောက်စေနိုင်မဲ့ကြောက်စိမ့်တလုံးကိုရှာဖွေဖို့မျှော်လင့်ချက်နဲ့ဖားကန့်ရှိဆုံးပြမိသားပေါ်မှာအမျိုးသားထောင်ပေါင်းများစွာနဲ့အတူကြောက်စိမ့်ရှာဖွေနေတဲ့အမျိုးသမီးအနေငယ်တွေကတအုပ်ဖြစ်ပါတယ်။သားသမီးနှစ်ယောက်ကိုကျွေးမွေးဖို့လိုအပ်နေတဲ့သူမဟာလွန်ခဲ့တဲ့လအနေငယ်ကရေမစီသမားတစ်ယောက်လို့ဖို့ဆုံးပြချက်ချခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူမရဲ့ခွန်မွန်ကဟီရိုယင်ဆွဲပြီးအလုံးမလုံးနိုင်တော့အကြောင်းဖြစ်ပါတယ်။မူရစီကဖားကန့်မှာရှိတဲ့ကြောက်စိမ့်ချောက်ဝေသူအများပြားရဲ့ဘဝတွေကိုပျက်စီးစေပါတယ်။ဖားကန့်ကြောက်စိမ့်ကအရေးသွေးအလွန်ကောင်းတာကြောင့်တရုတ်နိုင်ငံကကောင်းကင်ကျောက်လို့တင်စားရတဲ့အထည်အလွန်တန်ဖိုးထားပါတယ်။ဖားကန့်ကမူရစီဝအန်ရဲ့အပြင်လုပ်ငန်းဝင်အချင်းတွေကလည်းအန်ရဲ့ကြီးရဲ့လို့နာမည်ကျော်ကြားနေတဲ့နေရာတစ်ခုပါ။ကြောက်စိမ့်ချောက်ဝေသူတွေဟာကြီးမားတဲ့မိသားပုံကြီးတစ်ခုပြူကြရင်ပြည်တည်နိုင်တဲ့အန်ရဲ့အမြဲတမ်းရှိနေပါတယ်။2015ခုနှစ်နိုဝင်ဘာလကမြေသားပုံကြီးတစ်ခုပြိုကျရာလူတရာကျော်တည်ဆုံးခဲ့ပါတယ်။2018ခုနှစ်ကမြေကြီးနားအခြေစိုက် Humanity Institute နဲ့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအသင်းတို့ခံမှန်းချက်အရလွန်ခဲ့တဲ့၄နှစ်တာအတွင်းဖားကန့်မှာမြေပြိုမှုတွေကြောင့်လူ900ခန့်တည်ဆုံးခဲ့ပါတယ်။မွေးရည်တွေရှိနေပြီးတရားမဝင်ဆုံးပစ်ထားတဲ့ကုမ္ပဏီတွေရဲ့မြေသားပုံတွေနဲ့မခိုင်မာတဲ့ဆဲတွေကမြေပြိုမှုအတွက်နောက်ထပ်ချိန်ချောက်မှုတစ်ခုဖြစ်စေပါတယ်။2019ခုနှစ်ဧပြီလကတောင်ခပန်းမှာရှိတဲ့မိစားပုံတစ်ခုပြိုကျခဲ့ရာလူသမား54ဦးကနှုံးမြေတွေနှစ်ခါတည်ဆုံးခဲ့ပါတယ်။နောက်တဦးကတော့မမမြင့်ထွေရဲ့အမိတ်ဆွေဖြစ်သူမချင်းမခေါ်အသက်40ရှိဒေါ်ရှယ်ပိုင်းဖြစ်ပါတယ်။သူမကချင်းပြည်နယ်နဲ့နင်းနမိတ်ချင်းထိဆက်နေတဲ့သခိုင်းတိုင်းဒေသကြီးကလေးမျိုးကပါ။သူမလည်း2010ပြည့်နှစ်ခရဲကခင်မွန်းဖြစ်သူနဲ့အတူရေမစီသမားအဖြစ်လုပ်ကိုင်နေပြီးသူတို့မှာကလေး3ယောက်ရှိပါတယ်
။အဲဒီတော့ကတော့ဟေးမျိုးမျိုးပေါ့အမျိုးသားလည်းပြောပါတယ်နင်းပြောပါတယ်တွန်နေကြမိမနင်းကိုအထင်သေးကြလိမ့်မယ်သူများတွေကတော့ယောက်ျားလေးကြီးကြားထဲမှာအဲဒီဘွားတော်ကတော့ပါမလည်းမကြည့်ဘူးယောက်ျားလေးကြီးကြားထဲမှာအချက်မရှိဘူးပါညာတော့ပြောမှာတဲ့ပြီးရင်သူ့ယောက်ျားကဗိန်းစားဖို့သမားဖြစ်နေလို့မိုးထဲမှာလည်းဗိန်းစားဖို့သမားများနေတယ်ဗိန်းစားဖို့သမားဖြစ်နေလို့သူ့ကိုလုံမကြွေးလို့ရှာတော့တာလားမသိဘူးတဲ့အဲ့လိုကြီးပြောမှာတဲ့မိမလက်ခင်းနေတဲ့ကျမတော့အဲ့ဒါကိုလက်မခံဘူးသူများအထင်နဲ့ဟွာရီနဲ့ကတော့အလုံးနဲ့ပတ်သက်ရင်ပဲအလုံးမှမဆိုအကုန်ရှိ
မချင်းမအတွက်ကံကောင်းမှုကတော့သူမပထမဆုံးကြောက်ဆရှာတဲ့နှစ်မှာပဲအဖိုးထံကြောက်ဆိုင်တစ်လုံးကိုရှာတွေ့ခဲ့ပါတယ်။အဲဒီကြောက်ကိုတွေ့တွေ့ချင်းမှာပဲနှစ်20ကြာတွေ့ကြုံရှိတဲ့သူမခင်မုန်းဖြစ်သူကိုပြကြည့်ပါတယ်။ခင်မုန်းဖြစ်သူကကြောက်ကိုနေအောင်အောက်မှာကြည့်ပြီးတဲ့နောက်ဒီကြောက်ကိုရောင်းမှုခက်ခဲရှိမှာမဟုတ်ဘူးမိမကြီးလို့ပြောတဲ့အတန်ကိုမချင်းမကမှတ်မိနေပါသေးတယ
်။အရင်ပြောတယ်။အေးရတဲ့ဟာကကျမမိဘကိုပဲပြီးအရင်ဦးဆုံးပေးရှင်တာလေအဲဒါအင်းကရီမစီးဒီမျိုးသားရလာတဲ့ကြောက်တီဆိုရင်အင်းကပေးဖြစ်ချင်မှပေးဖြစ်တာတိတ်ပြီးပေးဖြစ်တဲ့ခါလဲရှိတယ်ဒါပေမဲ့ကျမကိုယ်တိုင်ရအောင်တော့မိဘကိုအရင်ပေးတာများတယ်နည်းနည်းချင်းချင်းမှဖြစ်ဖြစ်နည်းနည်းချင်းဟောပေါ့ကိုချွေးနေစားလို့အောင်မေးတဲ့ဟာဆိုရီစုဝင်လဲအဲကြောက်တီပါရီရှာလို့ရီစုဝင်ကျမကိုယ်တိုင်ရီစုလို့ရှာပြီးဆိုရင်လဲကြောက်ရရအမေကိုပေးမယ်ဖေကိုပေးမယ်ငါကလေးတွေကိုပါဝယ်ပေးမယ်အဲ့လိုမျိုးခံယူချက်လေးနဲ့ရှာပေါ့လေဒီနေ့ရတော့ပါလုံမယ်ပေါ့အဲ့လိုမျိုးလေးခံယူချက်လေးနဲ့ရှာ
ရေမစင်းအမျိုးသမီးတွေရဲ့အပေါ်ခွဲခြားဆက်ဆံမှုကိုမချင်းမကမုံပါတယ
်ရောရင်တော့ဟိုကပေါ့ယောက်ျားလေးတွေကြောက်ရှာရတာတော့မဟုတ်ဘူးအမကတော့ဒီမှာယောက်ျားလေးတွေရှာတာဒ Tapi yang jadi ni lekang aku bisa lah so. Cuma ro mengeli ni lekang aku bisa malah tu kan aku kan so amin naik ni yang mau buat no. Kuar aku kayu jadi tu le. Silap isu me kan alumni lu ribe cara aku le saya naik ni sura seni bo. Lai tuain yang wadana pada ni. Kuku lain ni ya puji me.
ကွာချောင်းစင်ရဲ့90ရာခိုင်နှုန်းခန့်ကိုကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးဘုံမှာဒုဖော်ရရှိပါတယ်။ရာပေါင်းများစွာသောကုမ္ပဏီတွေဟာပုဂ္ဂလိကအနေနဲ့ဒါမှမဟုတ်နိုင်ငံပိုင်မြန်မာကျောင်းမြတ်လုပ်ငန်းနဲ့ဆက်ဆက်ခါဒုဖော်ကြပါတယ်။နှစ်ဆယ်နိုင်ငံတော်မှာထောင်ပေါင်းများစွာသောပြည်သူတွေဟာသူတို့ရဲ့စိတ်ကူးအိမ်မက်တွေကိုကောင်းထည်ဖော်နိုင်မှုအတွက်မစီတမမများအဖြစ်ကချင်
မန်နေဂျာတဦးဖြစ်ပြီးယခုကျောက်စင်းကုန်တဲ့တဦးအဖြစ်အလုပ်လုပ်ကင်နေပါတယ်2019ခုနှစ်နောက်ပိုင်းကဖားကန်တောင်ဘက်မွန်းညင်းမြို့နယ်ရှိနမ်ရှိကျောက်စင်းပေါ်မှာလုပ်ကင်နေတဲ့ကုမ္ပဏီ5ခုမှာမျိုးသားတွေမူရစေဝါတုံးဆွဲလာမှုကမြင်မာလာတာကြောင့်အဲ့ဒီမျိုးသားတွေနေရာမှာမျိုးသမီးများကိုစတင်ငှားရလာပါတယ
်မူရစေဝါတုံးမိရင်ခိုးဘွားဝင်မလေးဘူးပြောင်းနမ်ရှိကျောက်လေးတွေတန်ဖိုးကြီးတယ်ဒီတေးသေးလေးတွေဒီတေးသေးလေးကဟိုတိမ်ပေါင်း
ဝင်တော့က
တိမ်ပေါင်းရာထက်လည်းပြောလို့ရတိမ်ထက်လည်းပြောလို့ရကုံနေတာခံရပါများတော့ဟိုခဏခဏလည်းမိတာဟိုကိုလက်တွေလည်းမိတာများတော့ဟိုနီလန်းရှာတော့တာပေါ့အဲ့ကြောင့်သူကတဖြည်းဖြည်းအုံနောက်တုံးတော့လားဟာကောင်မလေးကိုရှာကြကြောက်မျိုးရအောင်တင်ပေးလိုက်မိန်းကလေးတို့ဆိုတော့ကာရီတော်ဦးစားပေးတာဟုတ်ကြနော်တုံးတောင်းကိုယောက်ျားကြီးတွေဆိုင်မရေဘူးခိုးဘူးပါပြုတ်ဘူးပ
ါကုမ္ပဏီရဲ့ဆုံးဖြတ်ချက်ကကြောက်ချောင်းကိုလေးလာခြင်းနဲ့အမျိုးသမီးတွေအတွက်အခွင့်အလမ်းရစေပါတယ်ဝန်ထမ်းဖြစ်လာတဲ့အမျိုးသမီးတွေကိုကြောက်စိမ့်နေတဲ့အကြောင်းတင်ပေးပါတယ်သူတို့ရဲ့အခြေခံလစာမှာဈေးငင်းအပြင်တစ်လကို3,200ကျပ်ဖြစ်ပါတယ်ဒါအပြင်သူတို့တွေ့ရှိတဲ့အဖို့ရကြောင့်များအတွက်လဲကော်မရှင်ကရတယ်လို့ကိုဟန်းရွှေကပြောပြပါတယ
်။ခွေတော့မဟုတ်အစုစီရလေးပေါ့စုတဘောဒီမှာရှိတဲ့ပေါ့စုလို့ပြောတော့ဟုတ်ပါဘူးနော်ဟုတ်တယ်။အဲ့တော့တတ်မှတ်ထားတာ
ကျွန်တော်ကုံနေမှာနေတော့ကတော့ဒါယောက်ျားလေးတွေရှာတာပေါ့။ကျွန်တော်တို့ကအဲ့ဒီမှာအကောင်လေးတွေကြောက်မခိုးအောင်ကြောက်ရှာရနေမှာအာယုံစူးဆိုင်မှုပူကောင်းဆိုကျွန်တော်စုပြန်ပေးတာတလနေစည်ရင်ပြန်ချုပ်ပေးတာ။
ကုမ္ပဏီကပေးတဲ့လစာဟာမွန်းညင်းမြို့နယ်မှာရှိတဲ့စုတိုးဆိုင်တွေကပေးတဲ့အခြေခံလစာထက်ပိုများပါတယ်။မွန်းညင်းမြို့နယ်ကအလုပ်သမားတွေဟာတစ်လမှအခြေခံလစာ9,000တာရရှိတယ်လို့ဆိုင်ပိုင်ရှင်တဦးကပြောပါတယ်။အဲဒီလစာနှုန်းထားကနိုင်ငံတော်ကသတ်မှတ်ထားတဲ့တစ်နေ့အနည်းဆုံးလောက4,800ထက်နှိမ့်နေပါသေးတယ်
။ကျွန်တော်တို့အဲ့မှာပေးတာ9,000ပြန်။ဟိုမှာတော့တသိန်းကျော်ပေးမယ်ဆို။ကွန်ပါလေးတွေကဒါပေမဲ့ကျွန်တော်တို့မတိုင်ဘူး။ဒါပေမဲ့သိတယ်။ဗျာသူတို့ကတွားချင်နေပြီ။တကယ်လည်းလိုက်သွား။နောက်ကျွန်တော်လည်းဖက်ကတ်ခွေခါတက်သွားတော့တပန်းလည်းဖုန်းဆက်ခဲ့ပြီ
။
နတ်စီးအောင်ပြန်သွားကြပြီ။အာသေးကြတယ်ဆိုဒီကောင်။နတ်ချစ်တဲ့ကောင်ဒီကဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှငိမ့်စုဝေကျော်စို့၊ဇာနီနဲ့ Jared Downing တို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးအတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒုတိယစီစဉ်ကိုပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးစာတွေပေးပို့လို့ရင် VOA American သံမြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားနိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်နားဆင်ကြရတော့မှာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ် PP ချင်း ည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်ဇန်နဝါရီလ25ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32လိုင်းလမ်းမီတာ190တို့အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုစတင်တော့မှာပါ။အစီအစဉ်သူကိုအောင်လွင်ဦးနဲ့အတူထုတ်လို့ရေးမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုအခုပဲစလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ ICJ ဆုံးဖြတ်ချက်ကြောင့်ဘာတွေဖြစ်လာနိုင်မလဲဆိုတာဆွေးနွေးမှာပါလူမျိုးတုံးစီမဲ့လောရက်တွေကိုဟန်တားနိုင်အောင်မြန်မာဆွေးရကဆွေးရတော့ဖို့ပြည်ပဆိုင်ရာတရားရုံး ICJ ကဒီသတင်းပတ်ထဲမှာပဲကြားဖြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ် ICJ တရားစုရေးရဲ့ဒီဆုံးဖြတ်ချက်ဟာမျှတမှုရှိပါရဲ့လားမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့ခွင့်ရေးခြေအနေတွေပေါ်မှာအကောင်အဆိုဘလို့အကျိုးဆက်တွေကိုမျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးမှုပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့လူ့ခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေကြီးဦးသိန်းတန်းဦးပါနောက်တူကတော့မြန်မာအရေးသုံးသပ်သူလည်းဖြစ်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာဦးအောင်သူငင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လေးလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့သူတွေကိုဟိုသုံးသပ်စေချင်တာရှိပါတယ်ဆိုတော့ဟိုဆရာဦးသိန်းတန်းကိုအရင်သုံးသပ်ပေးပါလားခင်ဗျအခုဆုံးဖြတ်ချက်အနေနဲ့ပေါ့လေ ICJ ကဆုံးဖြတ်ထားတဲ့အဓိကအချက်လေးချက်မှာဒီချက်တွေကတမာတမတ်ကြားတဲ့လက်ခံနဲ့ဆုံးဖြတ်ချက်ဖြစ်မဖြစ်ဆိုတော့ဆရာအနေနဲ့ဘယ်လိုများသုံးသပ်ချက်လဲခင်ဗျ
ကွာလို့ပြောရင်တော့သူတုံးတက်ချက်ဆုံးချက်ချက်တည်းကအမှုနဲ့တိုင်းရမှာဆောက်တော့နော်ကျွန်တော်တို့ပနာမအနေနဲ့ဒီလိုချက်တွေလောက်ကဆောင်ရပါဆိုတော့အချက်နဲ့ချတာပေါ့ဗျာဒါလုံထုံးလုံးကြီးကချတဲ့သဘောပါဒီလိုချလိုက်လို့ကျွန်တော်တို့ကအမှုတစ်ခုလုံးသူတို့ရဲ့ပညာချက်တွေမှလည်းပါပါတယ်ဟိုမိတ်သွားတယ်ဆိုတော့အနေထားတော့ခုံတို့ရတယ်သူကဒီဒီမှာကျွန်တော်တို့ဥပဒေစကားအရဆိုရင် primary evidence ဆိုခေါ်တာပေါ့ဗျာမိသားရဲ့သက်တည်ခံထောက်ထားတွေရှိနေတယ်ဆိုတဲ့အချက်ပေါ့နော်အဲ့ဒါကျွန်တော်တို့ဖြည့်ချင်းစရာတွေရှိတယ်ဗျအဓိကအဖြစ်တော့ဖြည့်ချင်းဥပမာပြင်အခုခုမှာဟိုဘက်တစ်ဖက်နိုင်ငံမှာဒုက္ခသည်စကားမှာ4သိန်းရောက်နေတယ်ဒါကျွန်တော်တို့မငင်းနိုင်ဘူးပေါ့နော်အင်းဒီမှာကိစ္စတွေဖြစ်ခဲ့တယ်နောက်တစ်ဖက်မှာအခြားဒီပြည်တွင်းစစ်မှာတိုက်ပွဲတွေဖြစ်နေတယ်လူဝင်ချစ်ပေါက်တွေဆူဆွဲချက်တွေရှိတယ်ဆိုတော့အဲ့ဒီအရာတွေအပေါ်မှာတရားရင်ကတော့လုံထုံးလုံပြီးအရာချထားတာဒါပုံမှန်အဖြစ်ချတယ်လို့ပဲကျွန်တော်ယူဆပါတယ်
โอเคဟိုနောက်တစ်ခုရှိတာဒီမြန်မာစိုးရဘက်ကတော့ဟိုဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နောက်ပိုင်းမှာထုတ်ပါတယ်ဒီအခုတရားရုံးရဲ့ဆုံးဖြတ်ချက်ကိုသူတို့အနေနဲ့မှတ်သားထားတယ်နောက်ပြီးတော့လူမျိုးပြုံတိအောင်မလုပ်ခဲ့ဘူးဆိုပြီးတော့တုံ့ပြန်ချက်တွေလည်းရှိပါတယ်ဟိုဒီချိန်ထဲမှာပဲပေါ့လေဒီ ICJ မှာဒီတရားလုံဘက်ကတင်ပြတဲ့အချက်လက်တွေမှာဟိုမှားယွင်းတဲ့ဆွဆဲချက်တွေပါတယ်ဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုခိုင်မာမှုအားနဲ့အချက်လက်တွေကိုအခြေခံတဲ့ဆုံးဖြတ်ချက်ဖြစ်နေအခုဒီပေါ့လေအခုကတော့ဒါအဓိကအမှုနဲ့ပတ်သက်လို့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဟိုကြားကာလမှာတားမြစ်မြိတ်သဘောမျိုးထုတ်တာပေါ့လေဆိုတော့ဒီလိုထုတ်တယ်ဆိုရင်လည်းပဲဒီလိုထုတ်ပြန်ချက်ကရောဟိုတင့်တော်တယ်မျှတတဲ့ဟိုထုတ်ပြန်ချက်ဖြစ်နေပြောလို့ရမှာဖြစ်။
အဲ့ဒီဟာကဗျာဒီလိုရှိတယ်။ဟိုပထမအားဖြင့်ဟိုကျွန်တော်တို့ဒီနိုင်ငံရေးမိသားစုရဲ့ထုတ်ပြန်ချက်ကိုကျွန်တော်တွေ့ရပါတယ်။ဒါတော်တော်တည်တည်ငြိမ်ငြိမ်နဲ့ဟိုပြန်တုံ့ပြန်တာပေါ့နော်။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ဒီ ICJ ဆိုတာဥလသမကဗရိညာစာရညာတည်ထောင်ထားတဲ့တရားရုံးဖြစ်တဲ့အခါကျတော့လက်မထိုးသည့်ပြစ်စီမထိုးသည့်ပြစ်စီကျွန်တော်ကကိုယ်ဝန်နိုင်ငံကြီးကလေးစားလိုက်နာဖို့တာဝန်ရှိတဲ့အတွက်အဲဒီဟာကိုနိုင်ငံကြီးတစ်ခုစီပါတော့ကြားရတယ်အတိမတ်ထားတယ်ပြောတာပေါ့ဗျာဟိုဒီဟာနဲ့ပတ်သက်လို့ဟိုသဘောတူလည်းမတူဘူးဆိုတော့ဒီကြားကတနာအနေနဲ့ပြောတာပေါ့ဒါလေးစားစားတုံ့ပြန်တာကောင်းတယ်အဲ့တော့ဒီမှာပါတဲ့အချက်လက်တွေဒီပတ်သက်ပြီးတော့ပြောတာကဒါဖြစ်လို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂရဲ့ Fact Finding Mission FFM ရဲ့ပေါ့နော် Intelligence Fact Finding Mission ကိုမြန်မာပေါ့နော်အဲ့ဒီကနေပြီးတော့အချက်လက်တွေအစီအခံစာအဲ့ဒီအစီအခံစာလည်းပဲဒီဘင်္ဂလားဒေ့ရှ်ဆာရှိတဲ့ဒုက္ခတဲ့စခန်းကတပတ်တာပြောပြချက်တွေပေါ်မှာ unilateral ပေါ်အခြေပြုလုပ်တာဖြစ်တယ်။ကြားငါတောင်းမှရှိဘူးတော့အဲ့ဒါအမှန်နဲ့ဒါတပတ်တာပြောခဲ့ရတယ်။ဒါတပတ်ကလည်းဘာလို့အဲ့လိုဖြစ်ရတာလဲဆိုကျွန်တော်တို့ကအဝေးမခံနိုင်ဘူးလေ။နော်ဒါကျွန်တော်အကြီးလေးတဲ့သင်ခန်းစာဖြစ်ပါတယ်။ကြီးလေးတဲ့သင်ခန်းစာဖြစ်တယ် ကိုဘက်ကဒီဘက်မှာလည်းပြည်တွင်းမှာအခက်အခဲရှိတယ်။ဒေါအောင်ဆန်းစုကြည်ကကိုပြည်အနန်ကော်ပိုရှင်ကိုတောင်းပြီးတော့ report လုပ်တာကိုခါခါတီးတီးတဲတဲလို့ညင်းညဆယ်လူတွေရှိတဲ့အခါကျတော့အပြင်ကနေဘက်ဖက်ကိုင်းနေမရှင်းတာကအချုပ်ချာအနာဘာဖြစ်တယ်ညာဖြစ်တယ်စတဲ့ကိစ္စတွေဒီပေါ်လာတကယ်လို့ဒါကျွန်တော်တို့ကအဲ့ဒီအချိန်တော့ကိုဘက်ကဖြစ်စင်နေကိုအချိန်နဲ့တပြေးညီထူးချီဖြစ်ရှင်းနိုင်ခဲ့မယ်ဆိုရင်အခုလိုကိစ္စမျိုးမဖြစ်နိုင်ဘူး။ကိုယ်ကစားမဖြစ်မလာနိုင်ဘူးဖြစ်မလာတဲ့အခါကျတော့သူတို့ကသူတို့ရတဲ့အချက်လေအရာဒါကသူက ICJ ဆိုတာကုလသမဂ္ဂဗရင်ဂျင်စာတမ်းရဲ့အရာတည်ထောင်ထားတဲ့အဖြစ်ဒီအသင်းဖြစ်ဖွက်ဖြစ်တဲ့အခါတရားရုံးဖြစ်တဲ့အတွက်ကြောင့်မို့လို့ကုလသမဂ္ဂကတည်ထောင်ထားတဲ့အချက်လက်စာကိုရေးမစ်ရှင်ကပတ်သက်တဲ့ဒီသက်တည်ဖွက်ချက်တွေကိုယူတာဘာမှအဝန်စရာမရှိဘူး။ဒါနဲ့ခုနပြောသလိုဒါတွေကကျွန်တော်တို့ပြောနိုင်တာတော့ unilateral တစ်ဖက်တကောက်ချက်တွေဖြစ်တယ်။ဒါကြောင့်မို့အန်ထရာတရားမျှတမှုမရှိဘူးဆိုတော့အချက်တွေကတော့ကျွန်တော်တို့တက်ကအခိုင်မာကျွန်တော်တို့အစိုးရဘက်ကနေအခိုင်မာပြောထားတဲ့ချက်ဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဦးအောင်သူငင်းရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာ။ဆိုတော့ဟိုဦးအောင်သူငင်းရဲ့အရင်ဆုံးကျွန်တော်တို့ဒီ ICJ ရဲ့ဒီဟိုပေါ်လေးဆုံးဖြတ်တဲ့အချက်လေးချက်နဲ့ပတ်သက်လို့ပေါ်လေးရေဝီရကျွန်တော်တို့တုံ့တက်မယ်ဆိုရင်ဒါတမတ်ကြရတဲ့လက္ခဏာနဲ့ဆုံးဖြတ်ချက်တွေလိုမျိုးပြောနိုင်မလား။
ဒီလိုပြတော့ကျွန်တော်ဥပဒေကြောင်းအရကျွန်တော်မကြောက်ကြပါဘူးဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆက်ဆက်လာတဲ့ဟိုနိုင်ငံကြီးတက်ရောက်မှုပေါ့ဗျာကျွန်တော်အဲ့ရှိတော့ဘက်ကတော့ကျွန်တော်သုံးသပ်ချက်ပါတယ်ကျွန်တော်အဲ့တော့ပထမအဆုံးအချက်ကျွန်တော်ပြောချင်တာကကျွန်တော်တို့ sovereignty လို့ပြောတဲ့အချုပ်ချာအာဏာတိုင်ဖို့ဆိုတာကအရင်ရှိခဲ့တော့ကျွန်တော်တို့စဉ်းစားတဲ့ပုံက absolute ပေါ့နော်အကျွင်းမဲ့အချုပ်ချာအာဏာတိုင်ဖို့သဘောမျိုးဆက်ပါတယ်ကျတော့ဒုပြည်ရင်းကိုဘယ်သူကလာမရှိနေဆိုတဲ့အမျိုးပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့အခုကခက်ခါပြောင်းလာတဲ့ခါကျတော့ကျွန်တော်တို့မှာအကျင်းနဲ့အချုပ်ချာအာဏာပိုင်မှုဆိုတာမဖြစ်နိုင်တော့ဘူးဆိုတော့ဒီအနေထားမှာပဲ religious flow ကိုလည်းကျွန်တော်တို့နှိုင်းရသဘောနဲ့အချုပ်ချာအာဏာပိုင်မှုဆိုတဲ့အမျိုးလေးပြောင်းလာပါတယ်ဆိုတော့အဲ့တော့အခုလက်ရှိ ICJ ရဲ့ဆုံးဖြတ်ချက်ဆိုတာကလည်းကျွန်တော်တို့ဒီမှာအကျင်းနဲ့အချုပ်ချာအာဏာပိုင်မှုဆိုတာမရှိတော့ဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံတကာရဲ့အစံလေးအပြင်ရဲ့အစံလေးလည်းနားထောင်ရမယ်ဆိုရဲသဘောကြီးပြတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဟိုဆိုတော့ဟိုတစ်ချိန်နဲ့မှာပဲဆက်ဆော့ရလဲကျွန်တော်ဟိုဆရာဦးတင်းတန်းကိုလည်းမေးသွားတာရှိပါတယ်ဟိုဒီအမှုနဲ့ပတ်သက်လို့ပေါ့လေအခုအဓိကအမှုကတော့မပြတ်သေးဘူးဆက်သွားနေအောင်ပဲဟိုနှစ်နဲ့ချီပြီးတော့လဲကြာနေတယ်ဆိုပြီးခံမှန်းထားရလဲရှိပါတယ်ဆိုတော့ဒီနေရာမှာဟိုတင်ပြတဲ့အချက်လက်တွေပေါ့လေဒါဒီမှာဟိုတစ်ဖက်သက်တင်ပြတာတွေရှိတယ်ဟိုမှားရုံးနဲ့တင်ပြချက်တွေရှိတယ်ဟိုဒါကြောင့်ဟိုဒါကြောင့်လည်းတချို့ကယူဆတာတော့အခုဒီနောက်ဆုံးဒီဟိုကိုကနေဦးဆုံးဖြတ်ချက်ပေါ့လေဟိုလေးချက်ချလိုက်တယ်ဆိုရင်လည်းဒါတွေကမျှတမှုရှိပါမလားဆိုတဲ့တချို့ကဟို argue လုပ်တာတွေရှိတယ်ဟိုစောရကတက်တာတွေရှိတယ်ပေါ့လေဆိုတော့ဒီလိုစောရကတက်တာတွေကစောရကဟိုတက်တင်တက်ထိုက်တဲ့အကြောင်းရင်းတွေလို့များဆိုနိုင်မှာကောင်းသူကြီ
းဒီလိုကကျွန်တော်တို့2013ခုနှစ်မှာဒီဦးစိန်စိန်လက်ဆက်ပေါ့နော်ဆိုရခိုင်ပြည်နယ်ပြဿနာဖြစ်ပါတယ်။ဖြစ်တဲ့ခါကျတော့အဲ့တော့စိတ်မကြခင်မှာပဲဦးသိန်းစရာရှုတော်ကိုကျွန်တော်တို့အရှင်းခံပါတယ်။ဆိုတော့အခုဒီကိစ္စတွေကဘာကြောင့်ဖြစ်ရလဲ။ဘာတွေပြင်းနေလဲဆိုတဲ့ဟာမျိုးပေါ့။ဆိုတော့ပြီးတဲ့ခါကျတော့ကော်ပိုရှင်ဖွဲ့တဲ့ဟာမျိုးတွေလုပ်ပါတယ်။ဆိုတော့အဲ့တော့အခုလက်ရှိပြဿနာမှာကျတော့အခု2016မှာပြဿနာတက်တယ်။တက်တဲ့ခါကျတော့အခုချိန်ကြီးကိုကျွန်တော်မြင်တာကရှုတော်ကိုတလုံးတစ်ပါးသားမှရှင်းပြတာမရှိသေးဘူးကြာ။ဆိုရတဲ့ဘောကဟိုဘာတွေဖြစ်နေလဲပေါ့ကျွန်တော်တိုင်းကြီးကအေးပေါ်နေပြီလားမပေါ်ဘူးလားကျွန်တော်တိုင်းကြီးကဒီပြဿနာတွေကိုဟိုတကယ်ရင်ဆိုင်ရမလားမရင်ဆိုင်ရဘူးလားပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကျွန်တော်ထင်တယ်အဲ့လိုတည်တည်ကြည်ကြည်ရှင်းပြတာမျိုးမရှိသေးဘူးထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါတယ်စာရီပိပိုစိတ်ဝင်စားနဲ့ရေးသားပေးဖို့ထားတယ်လည်းတော်တော်များပါတယ်ဆိုတော့ဟိုအားလုံးပါဝင်နိုင်အောင်ဟိုလူရင်းကိစ္စကိုပဲအာရုံစိုက်ပြီးဟိုဆွေးနွေးကြဖို့လည်းကျွန်တော်အဓိကမြစ်တရရခင်နေပါတယ်ဆိုတော့အခုကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးကြပါတယ်ခင်ဗျာတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အကြောကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီဥစ္စာက ICJ ကဆုံးဖြတ်ချက်ချက်တယ်ဆိုတဲ့ဥစ္စာကလည်းပဲဟို moral law တဘောနဲ့ပဲဆုံးဖြတ်ချက်တာကျွန်တော်တွေ့ရပါတယ်ဆိုတော့ကျွန်တော်တို့လိုရမယ့်ဥစ္စာကတော့သူတို့ဆုံးဖြတ်ချက်အတိုင်းပဲသတိကြီးကြီးနဲ့ကျွန်တော်တို့အစိုးရကတုံ့ပြန်သွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာတပ်မတော်ကတော်တော်တင်ခန်းစာရဖို့လိုတယ်ဒီလိုမျိုးကျွန်တော်တို့အတိုင်းနိုင်ငံတကာကလည်းအဲ့လိုမျိုးဆုံးဖြတ်ချက်လာတဲ့ချိန်ကျရင်တော့ဘယ်သူကအဓိကယဉ်ဆိုင်ရမလဲဆိုရင်တော့လို့အစိုးရကျွန်တော်တို့နောက်ကပြည်သူအဲ့တော့တမရောက
ူကသူဟိုနေလို့မရဘူးဆိုတော့သူတဘောပေါက်ရမယ်အဲ့တော့သူတို့ဆုံးဖြတ်ချက်ချပြီးတဲ့ဥစ္စာတုံ့ပြန်တဲ့ချိန်မှာဟိုတတိထားပြီးတော့မှတုံ့ပြန်ဖို့လိုတယ်အဲ့တော့ငကိုကလေးကဒီအစိုးရကလွတ်လပ်တော့ဟိုစုံစမ်းစစ်ဆေးကော်မရှင်လိုမျိုးကိုစောစောစီစီပထမဥစ္စာအနေနဲ့ဝင်ခိုင်းနေဆိုရင်တော့အခုကအဲ့လောက်ပြဿနာကြီးမှမဟုတ်ဘူးသူကပြဿနာဖြစ်တာနဲ့ဟိုစစ်တပ်ကဟိုဒီကဗရဥဆောင်တဲ့ဥစ္စာဆုံးသတ်စစ်တွေဝင်ခိုင်းတဲ့ပုံစံမျိုးကသူတို့ပြီးနိုင်တယ်လို့သူတို့ထင်ခဲ့တာ။နောက်ဆိုရင်အဲ့လိုမဟုတ်နဲ့လွတ်လပ်တဲ့ညှက်တာတဲ့အဲ့ဒီကြားသမားကြားတဲ့သူတွေကိုအဲ့လိုမျိုးမှဆိုရင်တော့အတုံးပြူးတင်းတယ်လို့ကျွန်တော်ပြောချင်ပါတယ်ကြား
။ဟုတ်ကဲ့ကိုစလိုင်းဖွေကတော့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတော့အဓိကထောက်ပြချင်တယ်လို့နားလည်ပါတယ်။ဆိုတော့ကျွန်တော်နောက်ထပ်ဆွေးနွေးမယ့်ပုဂ္ဂိုလ်တူကတော့အမေရိကန်ပြည်အစိုးရကိုလမောင်ဖြစ်ပါတယ်။ကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဗျာအထူးပဲကျေးဇူးတင်ပါတယ်ဒီလိုရောကျွန်တော်ကတော့ပြည်သူတွေကိုမေတ္တာရက်ခံနေတယ်စိတ်ဝင်စားနေတဲ့ပြည်သူတွေပေါ့ဗျာစိတ်ဝင်စားတဲ့ပြည်သူတွေဘယ်လိုမေတ္တာရက်ခံနေလဲဆိုတော့အခု ICJ ကိစ္စပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုနောင်မတည်ငြိမ်မှုတွေဖန်တီးလာနိုင်တယ်ထောက်ခံတဲ့လူနဲ့ကန့်ကွက်တဲ့လူကကန့်ကွက်လူကအများစုဖြစ်နေတယ်ဖြစ်ကြောင်းဒီလူတွေကြားထဲမှာပြိပခတ်တွေဖြစ်နေလာတယ်ကျွန်တော်တခုပြောချင်တာကျွန်တော်အတိုင်းပေါ့ဗျာကျွန်တော်ကဒီနိုင်ငံမှာနေတဲ့ဆယ်နှစ်ရှိပြီအဲ့တော့ဒီမှာရှိတဲ့လူတွေကဒီ ICG လည်းမသိဘူးဒီဟိုအရေးဒီစစ်တပ်ရဲ့ကျူးလွန်တဲ့အရေးတွေလည်းမသိဘူးနောက်ပြီးတော့အီရန်ရေးလည်းမသိဘူးနောက်အခုဝူဟန်ဘိုင်းဟတ်ဘိုင်းဒါဆိုတာလည်းမသိဘူးဒီနေ့နှစ်ပြည့်ဘူးဆိုတာလည်းမသိကြပါဘူးအဲ့တော့သိပြီးတော့လည်းဟိုမဆိုးရင်ကြပါနဲ့ဗမာပြည်သူတွေကျွန်တော်တွေ့နေတာတအားဆိုးရင်စိတ်တွေတအားကြီးနေတဲ့တဲ့ကြောင့်ဒါမဆိုးရင်ကြမှာတဲ့အကောင်ကျွန်တော်မေးချင်တယ်မေးဖို့ရှိပါတယ်အဲ့ဒါကတော့သူတစ်ဖက်ကဒီဟိုနံတက်ပြီးတော့လူမျိုးစုနံတက်ပြီးပြောတယ်ဗမာဆိုးကဒီလူမျိုးမရှိဘူးဆိုတာကိုဘလို့ကျွန်တော်တို့ဒီမြန်မာနိုင်ငံဆူရနေဘလို့ဒီလူမျိုးစုကိုဘလို့ထောင်ရပေးမလဲဆိုတာကိုဦးတန်းကိုမေးချင်ပါတယ်နောက်တစ်ခုကဥပဒေကြီးမေးချင်တာကတော့ကျွန်တော်တို့ဒီတိုင်းပြည်မတည်မငြိမ်ဖြစ်အခုကတိုင်းပြည်မတည်ငြိမ်ဖြစ်မဲ့ဘက်ကိုဦးတည်နေလို့ကျွန်တော်ကမြင်တဲ့အတွက်ကြောင့်တိုင်းပြည်မတည်ငြိမ်ဖြစ်ရင်20ရာခိုင်25ရာခိုင်နှုန်းတော့တော်တော်ကိုယ်စားလှယ်လေးကမြဲမှာလားတည်ငြိမ်ရင်မြဲမှာလားဆိုတော့ကျွန်တော်သိချင်ပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့တော့ပင်နယ်ဆင်းနေမဲ့ပုဂ္ဂိုလ်2ယောက်ကိုပဲဟိုသူမေးခွန်းတွေဖြေစေချင်ပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးရေသူကတခုတော့ရှိတာပေါ့လေဒါအစိုးရကလောက်ရမဲ့ကိစ္စကိုမေးတဲ့မေးခွန်းတော့ဖြစ်နေပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးဒီကတော့သူမေးဦးသိန်းသိန်းဦးကိုမေးချင်တဲ့ဒီကမေးခွန်းကတော့ဒီရိုဟင်ဂျာနဲ့ပတ်သက်တဲ့အသုံးနှုန်းပေါ့လေဟိုဒါကိုမြန်မာတောင်ရှိတဲ့သူတွေဘက်ကအခုချိန်ထိဒီအသုံးနှုန်းကိုလက်လက်မခံပါဘူးဆိုတော့ဒါနဲ့ပတ်သက်လို့အကောင်းဆုံးဖြေရှင်းနိုင်မဲ့နီလန်ဘာရှိမလဲဆိုတော့ဟိုသူကမေးသွားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးဒါနဲ့ပတ်သက်လို့ဟိုတုံ့ပြန်ပြီးဖြေပေးပါလားခင်ဗျာ
ရတော့ဗျာကျွန်တော်ကအခြေခံမူတစ်ခုတစ်ခရက်ပေါ်မှာရပ်ပြီးတော့ရှင်းရမှာဗျာ regional identity လို့ခေါ်တဲ့အမျိုးသားတွင်ပြင်လက္ခဏာနဲ့တစ်ဖက်က international humanitarian law ဆိုတဲ့เนาะအခြေခံအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးဆိုတော့မူဝါဒနေပြီးတော့ကျွန်တော်တို့ဒီဟာပေါ်မှာချင်းကရမယ်ဘာပြည်တိုင်းနဲ့ပတ်သက်ပြီးတော့အရှုပ်ထွေးရအများကြီးပဲဒီကိစ္စမှာဆိုလို့ရှိရင်14 15ရာစုရခိုင်တိုင်းကစပြီးတော့အခြေတဝန်ဟိုပြောသူကတပတ်နဲ့ဆက်ညင်းခုံနေရှိတော့ဒါတော့ကတော့လူတွေကူးနေတော့ပြောလို့မဖြစ်နိုင်ဘူးပမာပြီးတိုင်းတာဟာပြင်ပိတ်ညင်းလို့လည်းမရဘူးဥပမာနေနေပြောရလို့ကျွန်တော်1986မိုင်းရာကြီးနဲ့ထောင်ကြတဲ့အချိန်မှာထောင်ထဲမှာမူကြိုင်တင်နေတဲ့အတူနေခဲ့ရတယ်အင်းစိန်ထောင်မှာသူတို့ကသူတို့ကိုသူတို့မူကြိုင်တင်လို့ပဲခေါ်တာရိုဟင်ဂျာလို့မခေါ်ပါဘူးဒါပေမဲ့သူတို့တပ်ကအားလဲစီရိုဟင်ဂျာဆက်ဗေးရှင်းအာမီဆိုတာပါတယ်ဗျအဲ့ဒါကြီးရှိတဲ့အခါကျတော့အဲ့ဒီလူဖြစ်စဉ်ဖြစ်ရတယ်ပဲရှိတော့အဲ့ဒီအပေါ်မှာမှန်မှန်ကန်ကန်မြတ်မြတ်တာတာနဲ့လူပီပီတာတာနိုင်ငံကြီးပီပီတာတာနဲ့ကျွန်တော်တို့စနစ်တကျဖြည့်ရှင်းရမယ်တော့
ဟုတ်ကဲ့ဆရာဦးသိန်းသိန်းကျေးဇူးပါနောက်မင်းကုန်းတစ်ခုကတော့ကိုအောင်သူညင်းကိုသူကအဓိကဦးတည်ပြီးမေးသွားတာပေါ့လေဆက်စွာသူကပြောတယ်လို့ပေါ့လေဒီကိစ္စနဲ့နောက်ဆက်တွဲထဲထဲမှာထောက်ခံတဲ့လူတွေစန့်ကျင်တဲ့လူတွေနဲ့အဲ့လိုပေါ့လေဟိုအားပြိုင်တာမျိုးတွေနောက်ပြီးတော့မတိမငြိမ်အခြေအနေတွေဖြစ်လာရင်ဒီနိုင်ငံရေးမှာဘလို့တက်ရောက်လာနိုင်လဲဆိုတော့သူကမေးသွားတယ်လို့နားလဲပါတယ်ဆိုတော့ကိုအောင်သူညင်းဌာနပတ်သက်ပြီးဖြည့်ပေးပါလားခင်ဗျာ
ဟုတ်ကဲ့အခုလက်ရှိကျွန်တော်တို့ ICJ ဆုံးဖြတ်ချက်ကြပါပြီကြကြလာတဲ့အခါကျတော့အစိုးရဘက်ကနေတော့ဒီဆုံးဖြတ်ချက်ဆိုတာဘယ်လိုအဓိပ္ပာယ်သက်ရောက်တယ်လဲဆိုတာကိုရှင်းပြဖို့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဆိုတဲ့ဘောကဒီဆုံးဖြတ်ချက်ကဥပဒေသဘောဆိုရင်ဘယ်လိုသက်ရောက်တယ်နိုင်ငံရေးဆိုရင်ဘယ်လိုသက်ရောက်တယ်စသဖြင့်ရှင်းပြဖို့ရှိနေတယ်လို့ထင်အဲ့လိုမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့လိုသလိုအဓိပ္ပာယ်ဖွင့်ရတဲ့အနေအထားကိုဖြစ်လာနေလို့ကျွန်တော်ထင်ပါတယ်အဲ့တော့အဲ့လိုအနေအထားမှာအခုလက်ရှိပြောမယ်ဆိုလို့ရှိရင်တော့ဟိုဒီဆုံးဖြတ်ချက်ကဟိုကျွန်တော်တို့ဂျာကာလာအစီအစဉ်လို့ဟိုပြောလို့ရပါတယ်ဟိုဂျာကာလာအစီအစဉ်ဆိုတော့ဟိုသူတို့ကိုလည်းဒုက္ခမပေးနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခမပေးနဲ့ပြီးတဲ့အခါကျတော့ Tiada kalaga cikir tetapi terukar ini, nampak kan sudah udah boleh diai kawal. So elu ni sama, jangan ni wah suka pakai senapu solusian, di sumpah cikgu lain nama lah. Malay nama solusian ni kebal. Kalau so jangan tu kuda sobaya jodoh tu, cukca anak sulaga jangan tu lama, apa itu punya sudah kini mahuk tu bau. So di ni sama lo dah terbang. So elu A ni sama B, D ni sama, jadi dua belum you, kau belum ada. Si ini ya fikir tapi A ni ni sama B, jadi aku pun senarai ramai lucu mai. Cuma dia aku nasi cinti kan ni masa suara dengan alu berkuah ni ruang jalu terlalu terbalik mah, tapi mah macam tu juga. So dah suruh si ni terus ini ya belum siapa le, terus senarai belum siapa le, jadi ini senarai cerita ni aku belum lucu mai.
Okay, kau tu nyanyi sunyi lah cecua. Sunyi channel sunyi buat aku. Kau ni sunyi bo. Satu hari pokok ini leh lihat macam macam ni badi leh. Terus leh leh pergi mai. Tuh orang tanah yang aku tilam uba. Kau tilam itu boleh leh sunyi uya barang ni.
Okay, kita ni ni ada. Jangan dia biasa ni awak no. Biasa tu ni bukan ni ni dia. Tapi leh sunyi ni no. Aku kita ni kita no. Jangan ni ada. Ni orang biasa ni ada. Tapi dia no.你要抓嘞，他家看嘞，这个家伙，人家家伙要去去木出来嘞，不如没机会了呀。这里边喏，如果像我们那一去的，去的路都能标清嘛嘞。OK。然后喏，走路路，难道你，咱俩会比就嘛，不，就看比路的路，不老大看路嘞，走路标路没有呀。而且来说呢，这一边走路的。
มันน่ะมันน่ะอาจารย์มาช่วยมาเลยเนาะอ้อมุจวาลูกสาวบุเรลูกเรลูกน้องมีมาเลยคุณนะ
โอเคคุณที่เล่ามุสุนีราชิสุบานาวตัวเราชนะรู้ยามันนั่งเงี้ยคุณตั้งมองพี่ไปเลยคุณตั้งมองเลยสุนีรู้ยามันเลยคุณนะ
โอเคโอ้โหในอุตยานเราไม่เจอนะฮะที่เอเนดีอาเดียอูเรมาตัวอะไรไม่ไปรู้ยานะตัวที่เรามีอยู่สุดเดียวมีอยู่ โอเคอะไรที่เกิดมาแล้วก็เราสุดท้ายก็ดูเพียงแต่มาวิโอ้ใจร้อนในเรื่องมาแล้วก็เราตัวเองนั่นไม่เพียงแต่เรื่องนี้เองบางทีไอ้ที่เราเรื่องส่วนตัวเจ้าอยากเข้ามาตอนที่เรามาเข้ากันเนี่ยสร้างกว่าเรื่องสุราการที่เรามาเพียงแต่ที่เรื่องกงตีบ้างเลยคือว่าบาลูกเคลเลยจะทำอะไรก็จะใช้ปีเดียวมาดูรุ่นยาวบางอย่างเวลาเราก็จะเวลาเรียบร้อยเลยไม่ที่เราแบบไม่เอาเวลาเลย มาเนี่ยเบล่าเบียวเวลาเราล่าช้าเบียวเวลาเราแต่ที่ทำอะไรก็ใช่มาเลยรู้ว่าฮินดูริโอมุสลิมพวกนั้นก็มีชู้ใครมีชู้ใครฮินดูริโอแต่ที่ทำการเนี่ยอะไรฟรีอ๋อบ้านไหนไหนไปอะไรยากอะไรไอ้พวกนี้ขอเสียเลยบ้านไหนไหนก็ไหนก็ยาวขอเสียเลยบ้านไหนไหนก็สู้สู้ไม่ได้เลยก็ยิ่งไปเสียใครเลยบ้านรู้ไอ้มาแต่ละกูแล้ว
กูทำมาสูงเยอะนั่นเลยมีอย่างเดียวว่าโอเคแล้วสาวเสียอุตินทั้งหมดมีเจนเนสุราบ่าวมีเจนอะไรไม่ตีสาวก็ทำมาพิจารณาที่พี่เรียรู้บารู้ว่าที่สัวอุจมุเอามาไม่ใช่เลยก็สาวมีเจนเนสุราบ่าวมีเจนอะไรไม่ตีว่าที่กูเจนเนี่ยรู้ที่อุจมุเนี่ยรู้ที่เสียส่วนเลยอุจมุเนี่ยเราไอ้สิ่งยาวเนี่ยพี่เรียมาลุลัยว่าล่ะกูก็คิดว่าจูบานี่จะปกุริโอ โอเคโอ้ชั่วชั่วนั่นเลยนะกูทำเอาสรุปแล้วดีมันงั้นเนี่ยมาที่ที่อาโอ้ผู้เรียนเลยโอ้ที่อาเนี่ยทำมุกิสาที่อาอุริสมุยกิสาเนี่ยพัตตาลูกข้ามาคุมาพี่นี่เลยชี้นี่ดิวอธิการพิจารณาเลยนั่นเลยบาร์เลยสรุปชั่วนั่นดีสุนีวัดกูสายเปปูทาราที่ชั่วเลยชี้นี่บาร์เลยทารีวเลเวพอพี่อาพิจารณาเลยตัวเราชั่วนั่นดีเฟซบุ๊กอันนี้ปูทาราว่ามาทวิสุเลยเก้าเนี่ยตัวยีราว่าตัวเราลูกคนยังเป็นพัตตาลูกไอซีเจสมเพชเชก้ามันก็ยังทำมุ မော်ဆိုတဲ့အကောင့်ပိုင်ရှင်မှာ तू စာစာတော့မဆုမမဖတ်ကြပြပါဦးခင်ဗျာ
အခုမြန်မာအစိုးရကယူသားပွင့်လင်းပါတယ်အစိုးရကိုယ်တိုင်ဘာမှကျူးလွန်ထားတာမရှိပါဘူးအစိုးရရဲ့ယူသားမှုကဘာကိုပြသဖို့တရားရင်ဆိုင်ခဲ့တာပါ အပြစ်ကျူးလွန်တာခေဆက်ဆက်အာဏာရှင်စစ်တပ်ကပါရခိုင်အစိုးရအဆက်ဆက်ကရခိုင်မြောက်ပိုင်းမွတ်စလင်တွေပေါ်မှာကျူးလွန်တာကရက်ဆက်လွန်ပါတယ်စနစ်တကျရည်ရွယ်ချက်ရှိရှိကျူးလွန်တာကြောင့်လူမျိုးတုံးတက်ဖြတ်မှုမြောက်နေပါတယ်အခုအစိုးရကလူကြီးတိုင်းကလည်းအမျိုးမျိုးနှိမ့်မှန်းနှိပ်စက်ပြီးမိတကွဲဖာတကွဲဖြစ်အောင်ထောင်သွင်းအချင်းချခံခဲ့ရဘူးသူတွေဖြစ်ပါတယ်အစိုးရကအခုလိုတရားရင်ဆိုင်တာကတော့စစ်တပ်ကိုကာကွယ်ပေးဖို့ထက်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုကာကွယ်ဖို့ဖြစ်ပါတယ် ICJ တရားရုံးကမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုစဉ်းစားပြီးတော့ဆုံးဖြတ်မှာမဟုတ်ပါဘူးစစ်ဆေးနေတဲ့အမှုကိုပဲစဉ်းစားပြီးတော့လူမျိုးတုံးတက်ဖြတ်မှုမြောက်မမြောက်ဆိုတာဆုံးဖြတ်မှာပါမြန်မာအစိုးရက ICJ ရဲ့ကြားဖြတ်ဆုံးဖြတ်ချက်၄ခုကိုကြည်ကျင်းအဖြစ်အမှုအခြေအနေကိုခံမှန်းနိုင်ပါတယ်ဆက်လက်ရင်ဆိုင်ခုခံရင်းလည်းပဲနောက်ဆုံးအမှုရှုံးမယ်ဆိုတာ ICJ ကယာယီအမိန့်ထုတ်ပြန်ပြီးတော့တတိပေးလိုက်တာဖြစ်ပါတယ်ICJ မှာခုခံခြေပါခြင်းကငွေကုန်လူပင်မှန်နိုင်ငံဂုဏ်သိက္ခာကျဆင်းပြီးတော့နောက်ဆုံးမှာတော့တရားခဏ်အဖြစ်ဆွဆွဲပြီးတော့အမှုရှုံးမှုများပါတယ်။မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားတွေနဲ့အရေးယူမှုတွေပိုလာနေပါတယ်။နိုင်ငံတကာအမြင်မှာမြန်မာပြည်သူတွေပေါ်မှာယုံကြည်မှုတွေကျဆင်းအကြက်တဲမျိုးစုံရင်ဆိုင်နိုင်ပါတယ်။ဗီဒိုအာနာရှိသူကိုအားကိုးပြီးတော့အမှုကိုကာကွယ်ခြင်းထက်အမှုကိုအပိသက်ဖြေရှင်းခြင်းကနိုင်ငံဂုဏ်တက်ပါတယ်။ICJ မှာပြန်လဲခုခံခြေပါခြင်းထက်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လူခွေရှူထောင်ကနေအကောင်းဆုံးဖြည့်ရှင်းပေးခြင်းကသာမှန်ကန်တဲ့နည်းလမ်းကြမှာပ
ါဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ဒဂုံမျိုးသစ်ကဥလာထွန်းရဲ့စာဖြစ်ပါတယ်မဲအီးသန္တာကျော်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါဥလာထွန်းပြောတာက ICJ ကအထက်ပါအတိုင်းအတီးပြုတ်ချမှတ်မယ်ဆိုရင်လုံးဝတရားမျှတပါတယ်ထဲဘာလို့လဲဆိုတော့လူမျိုးတုံးတုတ်တင်ရှင်းလင်းမှုကိုဥတည်စေတဲ့ဖြစ်ကြီးကဆူဆူရွရွကိုဖြစ်ခဲ့တယ်လို့ဖြစ်လဲဖြစ်နေလို့ပါ။နောက်ဆုံးဖြစ်ရက်ကရခိုင်ရိုဟင်ဂျာအဓိကယုံတွေဖန်တီးပြီးတော့ရိုဟင်ဂျာ9သိန်းလောက်ကိုအကြောက်လွန်အောင်ရွာတွေမိရှုလူသက်အတ္တမကျင့်နည်းတွေနဲ့အတင်းအကျပ်မောင်းထုတ်ခဲ့ပါရဲ့။ထင်ရှားတဲ့သက်တွေအများကြီးပါ။နောက်ဆုံးဒေသကြီးတစ်ခုလုံးကိုလုံးဝမမှတ်မိနိုင်လောက်အောင်မြေလံပြောင်းလဲပစ်လိုက်တာပါ။ရိုဟင်ဂျာမရှိဘူးဆိုတာထိတ်ကဆအတွင်းတွင်ကြီးပြောနေတာပါ။ပြည်မာရိုဟင်ဂျာလို့မပြောရဲမတုံရဲကြပါဘူး။ဒါကလူမျိုးတုံးတုတ်တင်မှုကိုဥတည်နေတာမဟုတ်ရင်ဘာဖြစ်နိုင်မှာလဲ။ဒီတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးပေါ်မှာအကောင်အဆိုးဘလို့အကျိုးဆက်တွေမျှော်လင့်နိုင်မှာသလဲ။ဒါကိုရှင်းရှင်းလင်းလင်းပြောဖို့ဆိုရင်ဆရာနာရှင်စနစ်ကိုဂါဂနာနာနားလည်ဖို့လိုမှာပါ။1962ခုနှစ်ကစလို့အမြင့်တွေလာတဲ့ဒီဆရာနာရှင်စနစ်ဆိုးကြီးကနည်းနည်းရှိုင်းရှိုင်းကိုအမြင့်တွေဆွဲမြဲနေတယ်လို့တဖက်ကဖွက်ထားတဲ့လက်သေးတွေရှိနေတယ်လို့ဖွယ်စည်းပုံမျက်နှာဖုံးနဲ့လဲအစွဲတွေကိုဖုံးကွယ်ထားနေတဲ့မင်းသားလေးဖြစ်နေအယောင်ဆောင်နေတော့တော်ရုံတန်ရုံနိုင်ငံရေးအသည့်နဲ့ကတော့မြင်ဖို့ခက်ခဲမှာပါတကယ်ဆရာနာရှင်ကိုဖယ်ရှားရေးမှာနိုင်ငံတကာနဲ့ပူးပေါင်းပြည်သူအားကိုအခိုင်အမာယူရဲဝင့်စာဥဆောင်မှုပေးဆောင်ရွက်ဖို့အကောင်းဆုံးအခြေအနေပါဒါကိုဘယ်လိုလုပ်မလဲဆိုတာအဖြေမရှိသေးရင်တော့ကျွန်တော်တို့တရွေ့ရွေ့ပြောင်းလဲတာကိုစောင့်ကြတာပေါ့တဲ့ဥလာထွန်းတကုံမျိုးသစ်ကရေးလာတာဖြစ်ပါတယ်
။ဟုတ်ကဲ့ဥလာထွန်းကတော့ဒီ ICJ ဆုံးဖြတ်ချက်ကလက်ရှိအခြေအနေကိုထင်ရှားပြီးဆုံးဖြတ်တာတရားရယ်ဆိုပြီးသူ့အမြင်ကိုရေးတာပါ။နောက်ဆက်တစ်ဆောင်ကတော့ American ပြည်အစိုးရမောင်တဒနာရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
။နိုင်ငံတကာတရားရုံး ICJ ကလက်ခံကြားနာခရေကမျှတတဲ့ဆုံးဖြတ်ချက်ဖြစ်လာလိမ့်မယ်ဆိုတာမမျှော်လင့်ခဲ့ပါဘူး။ဘာကြောင့်လဲဆိုရင်ကုလသမဂ္ဂပါဝင်တကမ္ဘာလုံးရဲ့အစီရင်ခံစာတွေအချက်လက်တွေပေါ်မှာအခြေခံထားစဉ်းစားဆုံးဖြတ်မယ်ဆိုတာမှန်းဆထားလို့ပါပဲ။ရခိုင်မျိုးနွယ်စုတွေတက်ဖြတ်ခံခဲ့ရတဲ့ကိစ္စတွေကိုလည်းထည့်သွင်းစဉ်းစားမယ်ပုံမပေါ်ပါဘူး။သူတို့စဉ်းစားနေကြတာက ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်နိုင်ဖို့လမ်းကြောင်းတစ်တွေရှာဖွေနေကြခြင်းသာဖြစ်တဲ့အတွက်မျှတမှုမရှိနိုင်ဘူးလို့ယူဆမိပါတယ်။အခုဆုံးဖြတ်ချက်ကြောင့်ကုလပါဝင်နိုင်ငံတကာကမြန်မာနိုင်ငံကိုနိုင်ငံရေးတန်တမာရေးစီးပွားရေးဖိအားပေးအရေးယူမှုတွေတိုးလာနိုင်ပါတယ်။ဒီအတွက်အုပ်ချုပ်ရေးအာဏာအပြည့်အဝမရှိတဲ့အစိုးရအတွက်ဒုက္ခသည်တွေပြန်လည်လက်ခံရေးအခြေအနေတွေဟာပိုပြီးတော့ကြန့်ကြာနိုင်တယ်လို့လူမျိုးရေးဘာသာရေးအသွင်ဆောင်ပြစ်ပခါတွေဖြစ်လာနိုင်ပြီးတော့အထွေထွေအကြက်တဲတွေကနေလူခွင့်ရေးအခြေအနေတွေဟာလည်းဆိုးဝါးသွားနိုင်တယ်လို့ယူဆမိပါတယ်။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်ဟာအသွင်ကူးပြောင်းရေးခက်ခက်ခဲခဲစ조사နေရတဲ့မြန်မာနိုင်ငံကိုအဆိုးဆုံးအခြေအနေတစ်ခုစီတီရောက်သွားဖို့တောအားပေးသလိုဖြစ်သွားမယ်အပြင်အာစာအကြမ်းဖက်သမားတွေအတင့်ရဲစွာနဲ့လှုပ်ရှားနိုင်မှုကာကွယ်ပေးသလိုဖြစ်သွားတဲ့အတွက်လုံးဝမျှတမှုမရှိဘူးလို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့မောင်တဒနာရဲ့စာပါ။နောက်ကျွန်တော်တို့စာရီပြဖို့ထားရလည်းရှိပါသေးတယ်။ဒါပေမဲ့အချိန်မမြဆဆမရတဲ့အတွက်ဟိုလူရင်းအပိုက်လောက်ကိုပဲပေါ်ပြချင်မယ်။တူကတော့ဥတင်ငွေရဲ့စာပါ။သူတို့ ICJ မှာတရားစွဲခံရတာနိုင်ငံကုန်သိက္ခာကြရတယ်။ တချင်တမှာပဲစစ်ဖက်ရပ်ဖက်ပိုစီယုံလာနိုင်တယ်နိုင်ငံကဆက်ဆံရေးမှာခက်ခဲတွေတွေ့နိုင်တယ်ဆိုပြီးတော့ရေးပါတယ်နောက်ဒီဥစိန်မော်ရဲ့ဆာမှာတော့ဒီနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတဲ့အကြောင်းထောက်ပြထားပါတယ်နောက်တချင်တမှာပဲကောင်းကျိုးရတော့တဲ့မိမိရဲ့အင်အားအာဏာအရှိန်အဝါတွေကိုမစင်စားမစင်ရင်လက်လွတ်စပဲတုံးနေတဲ့စစ်တပ်ကိုငါတို့ထင်နိုင်လို့လို့မရတော့ပါလားဆိုတဲ့အတိတ်တရားရပြီးစင်ရင်သွားနိုင်မယ့်အကျိုးတော့ရမယ်လို့ဆိုနိုင်ပါတယ်ဆိုပြီးဥစိန်မော်မိထီလာမျိုးကလည်းရေးပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသတ်ဖို့တမိနစ်ခွဲလောက်အချိန်ရပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုနောက်ဆုံးအပိတ်သုံးသက်ချက်အနေနဲ့ပေါ့လေဆိုတော့ဒီအမှုကနေပြီးတော့ကျွန်တော်တို့အကောင်အဆုမြန်မာနိုင်ငံပေါ်မှာဘာတွေတက်ရောက်လာနိုင်တယ်လဲဒီလိုစိုးကျိုးတွေတက်ရောက်လာနိုင်တဲ့အပေါ်မှာရောကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားဖို့များလို့မလဲဆရာဦးသိန်းသိန်းဦးအရင်ဆွေးနွေးပေးပါ
ဟုတ်ကဲ့ဗျာအဆိုးဆုံးကတော့ခုကိုကျွန်တော်တို့အတိတ်ကကြတာပါကျွန်တော်တို့နာဇီတွေနဲ့ဒဇန်းနဲ့ထားပြီးတော့ကျွန်တော်တို့ဆုတ်ဆွဲခံရတာပေါ့ဗျာနော်တမျိုးသားလုံးကနိုင်ငံလုံးဆုတ်ဆွဲခံရတဲ့အနေဒါအတိတ်ကကြတာပါပြီလူတွေကလူသားမျိုးနွယ်ချင်းအတူတူပေါ်မှာအတူရောင်းဒါတခါကိုကိုတဲ့ဘာသာမတူတာနဲ့ဘုခုနိုင်ငံသားမဟုတ်ဘူးဆိုတာနဲ့ဘယ်လိုလေးကြည့်လို့နဲ့ဆုတ်ဆွဲရတဲ့အတိတ်ကကြတာပါပြီတန်တမာကြီးမှလည်းပဲနိုင်နေဒါအတူပြန်ပါဆိုသူဒီလိုမှာတော့ကျွန်တော်တို့ကကောင်းတဲ့တချို့ရလာပြီးရလာနိုင်ပါတယ်ကျွန်တော်တို့ကြီးပို့ပြီးတော့ဒီစီလာနိုင်တယ်တိုင်းပြည်ကြီးကျုံလာပြီဖြစ်လာတဲ့အပေါ်တွေမှာခုလိုဟိုနိုင်တဲ့စီမင်းကိုတိုင်းပြည်ထဲမှာကိုယ်တော်နဲ့ကိုယ်တော်မျိုးလုပ်လို့မရတော့ဘူးခုနဆရာဦးအောင်ပြည်ကြီးပြောတဲ့ absolute sovereignty ကမရှိတော့ဘူးအဲ့ဒီအခြေအနေမှာဂုံတိတ်ခါရှိရှိနေပေါ့ဗျာတင်ငါးစာယူပြီးတော့နိုင်ငံတကာနဲ့ဥပေါင်းဆောင်ရလိမ့်မယ်ဒီလောက်ကြီးလာခဲ့တာဟာကုလသမဂ္ဂ FFM ကိုဝင်ခွင့်လက်မခံခဲ့တဲ့အတွက်ကြေညာတွေကပူကြီးပြလာတာဖြစ်တယ်ကျွန်တော်တို့ကဒီဒီဗနက်ကင်အားစုကြီးကတစ်ဖက်နဲ့တစ်ဖက်ဖြစ်တိုက်တဲ့အခါမှာပန်းနယ်ပေါက်တာဟုတ်လို့ကြေညာတွေကတစ်ဖက်စလုံးရှိမှာပဲရှိတဲ့အခါမှာကြောက်ကြရမရှိတော့ပြည်မှုကျွတ်လွန်တွေပြည်ပြည်ရဲ့ဥတွေတိုင်းရင်းယူသွားလို့ရှိရင်ကြဒနာမရှိဘူးလို့ကျွန်တော်ထင်တ
ယ်။ဟုတ်ကဲ့။ဆရာဦးအောင်သူငယ်ရေမြောခင်ဗျာစကန့်30လောက်တော့အချိန်ရပါသေးတယ်။ဆိုတော့ကျွန်တော်ဒီကြားကာလမှာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့အကျိုးရှိအောင်ဘာတွေများလုပ်သင့်တယ်လို့ယူဆရခင်ဗျာ
။ဟုတ်ကဲ့။အရင်ကစဉ်းစားချက်ကလွယ်တော့ဗောဗျာ။ကျွန်တော်ဖြတ်လေးပြတ်လုပ်တယ်။ကျွန်တော်တို့ကိုယ့်ရဲ့ဆက်ကျင်တဲ့အရာစုတွေဆိုလို့ရှိရင်ခြေမုံ့လိုက်ကြဆိုတာလွယ်ပါတယ်။ဒါပေမဲ့အခုဒီထားပါတော့ကျွန်တော်ရှင်းတယ်။နိုင်ငံကစောင့်ကြည့်တဲ့မျက်စိရေးရှိနေပြီ။ကြရခါကြတော့ဘူးလို့ပြောဖြတ်လေးပြတ်တို့ကျွန်တော်တို့ပြောတဲ့ခုနစစ်စီရေးကိစ္စမျိုးတွေလုပ်ခုမရနိုင်လို့ယူဆပါတယ်။ဟုတ
်ကဲ့။တော
့ဒီထားပါပဲပို့ပြီးတော့တတိထားလိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပြတဲ့ဦးအောင်သူငယ်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကောင်းလွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကန်စီစဉ်ကိုနားဆင်ကြကြရတာပါရှင်။အခုစနေညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနှမ်းလောင်ကပြောပြပေးပါဦးမယ်ရှင
်။လူ40ကျော်သေဆုံးစေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုကြောင့်ဆိုရင်စရာအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အတွက် Police Bureau အစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်ကဒီကနေ့ခေါ်ယူကျင်းပခဲ့တာဖြစ်ကြောင်းနိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်။ဒီရောဂါကြောင့်တရုတ်နှစ်တကူပွဲတော်တွေကိုဆိုင်းငံ့လိုက်ရတဲ့အချိန်မှာပဲဒီလိုခုလိုအစည်းအဝေးပွဲကျင်းပတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့အတွက်အခြေအနေသိပ်ဆိုးဝါးနေတဲ့စီးရုံတွေကိုကျွမ်းကျင်သူတွေနဲ့အခြားအထောက်ပံ့တွေအဓိကထားပေးပို့သွားဖို့လဲသမ္မတရှီကပြောဆိုခဲ့တာပါ။ရောဂါပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကအမေရိကန်သံတမန်တွေနဲ့အမေရိကန်နိုင်ငံသားအားလုံးမနက်ဖြန်တင်းနေနေကစပြီးတော့ထွက်ခွာကြဖို့အမေရိကန်အစိုးရကစီစဉ်နေတယ်ဆိုတဲ့သတင်းတွေ The Wall Street Journal ကဖော်ပြလိုက်တဲ့အချိန်မှာပဲတရုတ်သမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ဝူဟန်မြို့မှာရှိနေတဲ့အမေရိကန်နိုင်ငံသားတထောင်လောက်ကိုလည်းတရုတ်ကဆက်သွယ်ထားတယ်လို့အဲ့ဒီသတင်းကဖော်ပြပါတယ်။တရုတ်နိုင်ငံကနေစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သာမကစီးပွားရေးမှာပါထိခိုက်မှာစိုးရိမ်နေပါတယ်။သေဆုံးသူ40ကျော်အပြင်တရုတ်နိုင်ငံမှာသာမကဒေသတွေနဲ့နိုင်ငံတကာမှာပါကူးစက်မှုတွေကြောင့်2003ခုနှစ်ကရင်ဆိုင်ခဲ့ရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာ SARS လို့အဖြစ်မျိုးကျွမ်းအားမှာစိုးရိမ်နေကြတာလည်းဖြစ်ပါတယ်။
စနေနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြသွားပေးတာပါအခုညအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.